Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်မတ်လ9ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3249လမ်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြစ်နေကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာ
Welcome to the Voice of America.
နော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ဒီမနက်အစီအစဉ်မှာတော့ရုရှားကထုတ်လုပ်နေတဲ့ရေနံနေနဲ့ပတ်သက်ပြီးတော့ဒီပိတ်ပင်မှုအတွက်အမေရိကန်နဲ့ EU ဥရောပတမကနိုင်ငံတွေကနေဆွေးနွေးနေကြတဲ့အခြေအနေတခါရုရှားနိုင်ငံမှာဒီစစ်ဆန့်ကျင်ရေးအတွက်ဆိုပြီးတော့ထောင်ချီပြီးတော့ဆန္ဒပြနေတဲ့လူတွေကိုရုရှားအစိုးရကဖမ်းဆီးလိုက်ပါတယ်ပြီးတော့ဒီယူကရိန်းကနေထွက်ပြေးနေရတဲ့ဒူရီထဲမှာပါတဲ့တတိယနိုင်ငံသားနိုင်ငံခြားသားတွေကိုတန်းတူဆက်ဆံမှုအတွက်ကုလသမဂ္ဂကသတိပေးလိုက်ပါတယ်ဒီလိုထိတ်တန့်သတင်းနေတဲ့အတူ ICJ ကြားနာမှုအပေါ်ရိုဟင်ဂျာတွေရဲ့မျှော်လင့်ချက်နဲ့ဖာပွန်ကဒီရွာသားတွေလက်နက်ကြီးကြီးထိမှန်တည်ဆုံရတဲ့အချိန်လေးသတင်းပေးဖို့ကြံပါတော့
ဥစားဖြစ်ပြီးတော့ရွာသားတွေအားလုံးခုနှစ်ယောက်ပေါ့နော်ခုနှစ်ယောက်ဆုံးသွားတယ်အကလေးနဲ့အမျိုးသမီးများတယ်ဇန်ရတွေကအလုံး၄ယောက်သူကအဲဟိုဆိုရတဲ့ခင်ကြီးဖြစ်ရပါတော့အခုကရွာသားတွေကို
ပဲတင်းနေပြီးမှတင်ဆက်ဖို့ရှိပါတယ်ခင်ဗျာတခါနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တော့ကမ္ဘာမြမမီဒီယာမြင်ကွင်းသရရှင်ပေးစာကဏ္ဍတင်းနေကသုတထူးခြားအစံပြာတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့ပြောပြမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ကယူကရိန်းအတွက်ကာကွယ်ရေးဆိုင်ရာလက်နက်ပစ္စည်းတွေရောစစ်ပွဲမှာပိတ်မိနေတဲ့အရက်သားတွေကိုဘေးလွတ်ရာပို့ပေးဖို့ပါအမေရိကန်ဒေါ်လာ10ဘီလီယံအရေးပေါ်ငွေချထားပေးဖို့အတွက်မကြခင်မှာပဲလွှတ်တော်ကအတည်ပြုပေးဖို့ရှိတယ်လို့အထက်လွှတ်တော်မှခရစ်မာဖီကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်ရုရှားကျူးကျော်တိုက်ခိုက်မှုကိုယူကရိန်းကဆက်လက်ခုခံနေချိန်မှာပဲယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကစနေနေ့မှာအမေရိကန်လွှတ်တော်အမတ်အများပြားနဲ့ဆက်သွယ်ပြီးစစ်ရေးအကူအညီပေးဖို့ပန်ကြားခဲ့တဲ့နောက်လွှတ်တော်မှမာဖီက Fox သတင်းဌာနကိုအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ယူကရိန်းရဲ့ခုခံစစ်ကို American Party ကြီးနှစ်ရက်စလုံးလိုလိုကထောက်ခံနေတာဖြစ်ပေမဲ့ယူကရိန်းမှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုရန်ကုန်ကာကွယ်ဖို့အတွက် No Fly Zone လင်းမပြန်တမ်းရဇုံတတ်မှတ်ပေးဖို့နောက်ထပ်တောင်းဆိုချက်ကိုတော့မလိုက်ရောကြပါဘူး။ဒါဟာတတိယကမ္ဘာစစ်ဖြစ်မဲ့လို့ရဖြစ်ကြောင်း Republican အထက်လွှတ်တော်မှ Marco Rubio က ABC သတင်းဌာနကိုပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာယူကရိန်းသမ္မတဇယ်လန်စကီတောင်းဆိုတဲ့ jet တိုက်လေယာဉ်တွေထပ်ပြီးပေးဖို့ကိစ္စနဲ့ပတ်သက်ပြီးပုံမှန်ဆက်သွယ်ပြောကြားနေကြောင်းလည်းဥရောပခီးစဉ်အတွင်းမော်ဒိုဗာကိုရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကပြောကြားလိုက်ပါတယ်။တချိန်တည်းမှာပဲရုရှားဟာယူကရိန်းစစ်ကမ်းမြို့အိုဒက်ဆာကိုဘုံကျဲဖို့အတွက်စီစဉ်နေတယ်လို့ယူကရိန်းသမ္မတကတင်းနင်းရင်းနဲ့မှရုတ်တံကနေပြောကြားလိုက်ပြီးတကယ်လို့ဒီလိုဘုံကျဲမယ်ဆိုရင်တော့ဒါဟာသမိုင်းဝင်စစ်ရာဇဝတ်မှုဖြစ်လာမယ်လို့တတိပေးလိုက်ပါတယ်ရုရှားနိုင်ငံတလွှားကအမျိုးပေါင်း50ကျော်မှာယူကရိန်းကိုဝင်ရောက်တိုက်ခိုက်တဲ့သမ္မတဗလာဒီမီယာပူတင်ကိုဆန့်ကျင်ဆန္ဒပြသူထောင်ပေါင်းများစွာအဖမ်းဆီးခံခဲ့ရတယ်လို့ရုရှားပြည်ထောင်ဝင်ကြီးဌာနကရောဆန္ဒပြမှုစောင့်ကြည့်မှတ်တမ်းတင်တဲ့ OBD Info လွတ်လပ်တဲ့အဖွဲ့ကပါတင်းနေနေကပြောပါတယ
်
မျိုးပေါင်း53မျိုးမှာလူပေါင်း3,895ယောက်ကိုဆန္ဒပြနေချိန်မှာဖမ်းဆီးသွားတာဖြစ်ကြောင်း OVD Info ကပြောပါတယ်။ဒါအပြင်ရဲစခန်းတွေမှာသူတို့ဖမ်းထားတယ်လို့ထုတ်ပြန်ထားတဲ့စာရင်းထက်အဖမ်းခံရသူအရေအတွက်ကပိုပြီးများနိုင်တယ်လို့လည်းပြောပါတယ်။မော်စကိုမှာအဖမ်းခံရသူ1,900ရှိပြီးစိန့်ပီတာစဘတ်မှာတော့950ရှိတယ်လို့ရုရှားပြည်ထောင်ဝန်ကြီးဌာနပြောခွင့်ရအရီနာဗော့ကပြောပါတယ်။မော်စကိုမှာခွင့်ပြုချက်မရဘဲဆန္ဒပြတဲ့လူ2,500ထဲမှာဒီ1,900ကိုဖမ်းဆီးခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။မော်စကိုနဲ့စိန့်ပီတာစဘတ်မြို့ကြီးတွေမှာတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကစစ်ကိုမလိုလားကြောင်းရှက်ဆရာကောင်းကြောင်းကြွေးကြော်နေတဲ့ဗီဒီယိုတွေကိုအတိုက်ခံတက်ကြလှုပ်ရှားသူတွေရဲ့ဆိုရှယ်မီဒီယာတွေမှာတွေ့နေရပါတယ်။ရုရှားအတိုက်ခံအလက်ဆီနာဗယ်နီကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကိုကမ္ဘာတစ်လွှားကကန့်ကွက်ဖို့အတွက်ပန်ချားခဲ့တဲ့နောက်ပိုင်းရုရှားနိုင်ငံတည်းမှာသာမက အိန္ဒိယနဲ့ကဇက်စတန်နိုင်ငံတွေအပါအဝင်ပြည်ပနိုင်ငံတွေမှာလည်းဆစ်ဆန့်ခြင်းရဲ့ဆန္ဒပြမှုတွေရှိလာပါတယ်။အမေရိကန်နဲ့ဥရောပမဟာမိတ်တွေဟာရုရှားနိုင်ငံကနေသူတို့နိုင်ငံတွေစီကိုရေနံတင်သွင်းမှုပိတ်ပင်ဖို့အတွက်ဆွေးနွေးနေကြကြောင်းနဲ့တစ်ချိန်တည်းမှာပဲကမ္ဘာတစ်လောရေနံတင်ဖို့မှုပုံမှန်ဖြစ်လာအောင်လည်းလှုပ်ဆောင်နေပါတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကန်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းကိုရုရှားဝင်တိုက်တာလက်မခံတဲ့မဟာမိတ်တွေနဲ့အတူပူပေါင်းဆောင်ရွက်ဖို့ဥရောပဒေသခီးစဉ်တွားရောက်နေတဲ့ဝန်ကြီးဘလင်ကန်ကစနေနေ့မှာသမ္မတဂျိုးဘိုင်ဒန်နဲ့ဝန်ကြီးများအဖွဲ့နဲ့အတူဒီရေနံတင်ဖို့မှုဆိုင်ရာကိစ္စကိုဆွေးနွေးခဲ့တယ်လို့ NBC ရုပ်သံမှာပြောကြားခဲ့တာပါ။အမေရိကန်နဲ့မဟာမိတ်တွေကရုရှားပေါ်အရေးယူဒဏ်ခတ်မှုတွေချမှတ်ခဲ့တဲ့နောက်ပိုင်းလောင်စာဆီဈေးနှုန်းတွေထိုးပြီးတက်လာတာဖြစ်ပါတယ်။အမေရိကန်ကရုရှားရေနံချက်ဆက်ရုံအတွက်နည်းပညာတင်ပို့မှုပိတ်ပင်လိုက်တယ်လို့ဥရောပကအသုံးမပြုရသေးတဲ့ Nord Stream 2သဘာဝဒဏ်ငွေပိုက်လိုင်းအတွက်ပါအရေးယူခဲ့တာဖြစ်ပါတယ်။အမေရိကန်ဘက်ကတစ်ဖက်သက်ပိတ်ပင်မှုတွေလှုပ်တင်အောင်လှုပ်အောင်မှာဖြစ်ပြီးဘာပဲလှုပ်လို့မဟာမိတ်တွေနဲ့လက်တွဲပြီးလှုပ်ဆောင်မှာဖြစ်ကြောင်းဝန်ကြီးဘလင်ကန်ကပြောပါတယ်။တကယ်တော့အမေရိကန်နိုင်ငံမှာဓာတ်ဆီဈေးဟာ2008ခုနှစ်ကစပြီးအခုတနည်းနည်းနဲ့မှဆိုတကမ်းလန်4ဒေါ်လာကျော်နဲ့အများဆုံးဖြစ်လာနေပါတယ်။American ဟာ2021ခုနှစ်အတွင်းရုရှားစီကရေနံစိမ်းစီပေါင်း 20.4 တန်းလစဉ်တင်သွင်းနေတာဖြစ်ကြောင်းလဲ EIA စွန့်ရင်အချက်လက်စီမံခန့်ခွဲရေးဌာနကပြောပါတယ်။ Ukraine ကိုရုရှားကျူးကျော်တိုက်ခိုက်ရမှာထိထိရောက်ရောက်အကူအညီပေးနေတဲ့ရုရှားရဲ့အနီးကမိတ်ဆွေ Belarus အပေါ်မှာအရေးယူမှုတွေလှုပ်ဆောင်တော့မယ်လို့တောင်ကိုရီးယားနိုင်ငံကတနင်္လာနေ့မှာကြေညာလိုက်ပါတယ်။ဘလို့အရေးယူမယ်ဆိုတာကိုအတိအကျထုတ်မပြောပေမဲ့ရုရှားပေါ်အရင်အရေးယူထားတာနဲ့အလားတူတဲ့ကန့်သတ်မှုတွေလှုပ်ဆောင်မယ်လို့တောင်ကိုရီးယားနိုင်ငံချိုင်းဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားကရုရှားနိုင်ငံကိုနီးဗျူဟာဆိုင်ရာပစ္စည်းတင်ပို့မှုတားမြစ်ပြီးတင်ပို့ကုန်ထိန်းချုပ်မှုတွေပြီးခဲ့တဲ့လထဲမှာပြုတ်လုခဲ့တယ်လို့အနောက်နိုင်ငံတွေနီးသူရုရှားဗန်ကြီးအများပြားနဲ့ငွေကြေးအလွှဲပြောင်းရပ်ဆိုင်းထားခဲ့တာဖြစ်ပါတယ်။ဘယ်လာရုစ်ဟာယူကရိန်းကိုရုရှားကျူးကျော်မှုမှာထိရောက်တဲ့တန်ပိုးမှုတွေလုပ်နေတယ်လို့တောင်ကိုရီးယားကသတ်မှတ်တဲ့အတွက်ဘယ်လာရုစ်ကိုတင်သွင်းကုန်ဆိုင်ရာကန့်သတ်မှုတွေလုပ်ဖို့အခုတနင်္လာနေ့မှာအစိုးရကဆုံးဖြတ်လိုက်တာဖြစ်ကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ရုရှားရဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်မှုအတွက်နိုင်ငံတကာကရှုံချပြီးဒဏ်ခတ်အရေးယူနေတယ်လို့ရုရှားကိုဖယ်ထင်တဲ့ကုမ္ပဏီကြီးတွေတနေ့တခြားတိုးလာနေချိန်မှာပဲတောင်ကိုရီးယားကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဦးဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့အနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ပြောပြနေပါတယ်ကျွန်တော်ကျော်စန်းသာပါရုရှား-ယူကရိန်းပဋိပက္ခမှာသူတို့နိုင်ငံရဲ့ဂျာနီရည်တည်မှုဟာအမေရိကန်ဓမ္မမဟုတ်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးကိုတိမာစေတယ်ဆိုတဲ့ထင်မြင်ချက်ကိုပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရှာမီမုဒ်ခရစီက VOA နဲ့ပြုလုပ်တဲ့အင်တာဗျူးတစ်ခုမှာပယ်ချလိုက်ပါတယ်။တောင်အာရှကနျူကလီးယားလက်နက်ပိုင်ရှင်ပါကစ္စတန်နိုင်ငံဟာယူကရိန်းပေါ်ရုရှားကျူးကျော်မှုကိုရှုတ်ချဖို့အနောက်နိုင်ငံတွေရဲ့ဖိအားကိုညှဉ်းဆန်ပြီးပြဒနာပြလေရေးအတွက်ဆွေးနွေးညှိနှိုင်းရေးနဲ့စန္ဒမန်ရေးနည်းလမ်းကိုသာသုံးဖို့တိုက်တွန်းနေတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံဟာရုရှားပါဝင်နိုင်ငံအားလုံးနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်ဖို့နဲ့ပြည်တွင်းစီးပွားရေးစိန်ခေါ်မှုတွေကိုကင်တွယ်ဖို့အတွက်ကမ္ဘာပေါ်ကအုပ်စုနိုင်ငံရေးကိစ္စတွေကနောက်ဆုတ်နေဖို့လိုအပ်တယ်လို့လည်းအကြောင်းပြပါတယ်။အုပ်စုဖွဲ့စည်းရေးမှာပါဝင်ခဲ့တဲ့အတွက်ပြည်ဆိုင်ရခဲ့မှုပြီလို့လည်းနိုင်ငံသားဝန်ကြီးခွာစီကဆိုပါတယ်။နေတိုဖော်ရမဟုတ်တဲ့ပါကစ္စတန်ဟာယူကရိန်းပေါ်ရုရှားကျူးကျော်မှုကိုရှုတ်ချမဲ့အဆိုကိုကုလသမဂ္ဂလူမျိုးရေးကောင်စီမှရောအထွေထွေညီလာခံမှာပါမဲမပြေပဲလက်ဆောင်နေပါတယ်။အိန္ဒိယ၊ဆီးလင်္ကာနဲ့ဘင်္ဂလားဒေ့ရှ်အပါအဝင်နောက်ထပ်နိုင်ငံပေါင်း34နိုင်ငံကလည်းကြားနေခဲ့ကြပါတယ်ခင်ဗျာ။မနေ့တုန်းကမြန်မာနေစာအနီးမှာသင်ရှားတဲ့ရိုဟင်ညာရေးလှုပ်ဆောင်သူတူကိုကွန်မြူဖို့ဖတ်တော်ခေါ်အမိန့်ပြန်နှံထုတ်ပြန်ပေးခဲ့တဲ့ဆိုတဲ့ဩဇာကြီးမှသူအစ္စလမ်ဘာသာရေးခေါင်းဆောင်တူတူဖန်စီကြောင်းတတိယနေ့နေ့မှာဘင်္ဂလားဒေ့ရှ်ရဲကကြီးညာလိုက်ပါတယ်2019မှာမြန်မာစစ်တပ်ရဲ့နှစ်ကွန်ပူကြောင်ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်ရဲ့အရက်ဘက်ခေါင်းဆောင်မူဟစ်ဦးလာမနစ်တုန်းကစက်တင်ဘာမှာအသက်ခံရတဲ့အတွက်ဒုက္ခသည်တွေအကြာထိတ်လန့်ဖွယ်ရာဖြစ်ခဲ့ရပါတယ် မွေးပူလာရဲ့မိသားစုကတော့ဒါဟာဘူးရစင်မောင်ကိုမှုနဲ့စခန်းသွင်းရဇဝမှုတွေကိုကျူးလွန်နေတဲ့မြမပြည်အနောက်ဘက်ခြမ်းကအာစာတောင်းကျန်းသူအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ဆိုထားတာပါမွေးပူလာကိုစပ်ဖို့ဖတ်တော်ခေါ်အမိန့်ထုတ်ပြန်ခဲ့တဲ့မော်လဝီဇော်ကရီးယားဟာအာစာအဖွဲ့နဲ့ဆက်နွယ်နေတဲ့ဥလမာကောင်စီရဲ့အကြီးအကဲဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကယူဆထားပါတယ်ရင်းရအများစုဟာရှေးယူဆွဲမွတ်စလင်တွေဖြစ်ကြပြီးအာရှအဖွဲ့ဟာဆိုရင်ဥလမာကောင်စီကတဆင့်သူတို့အပေါ်ဘာသာရေးအရလွှမ်းမိုးမှုရှိနေတယ်လို့ဗြိတိန်နိုင်ငံထုတ် Daily Mail သတင်းစာကဖော်ပြထားပါတယ်မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တရားကျော်ဟာလေစီပီအင်ဒိုနီးရှားနိုင်ငံအာချီနယ်ကမ်းခြေကိုတည်နေနေအစောပိုင်းမှာဆက်ရောက်လာတယ်လို့အဲ့ဒီဒါမှရှိနေတဲ့ NGO အဖွဲ့တစ်ခုကပြောကြားလိုက်ပါတယ်ကလေးငယ်35ဦးအပါဝင်ဒီဒုက္ခသည်114ဦးတို့ဟာပင်လယ်ပြင်မှာဘလောက်ကြာခဲ့တယ်ဆိုတာကိုမသိရပေမဲ့ဆေးဝါးအကူအညီလိုအပ်နေကြတယ်လို့အဆိုပါ NGO အဖွဲ့ကသတင်းထုတ်တွေကိုပြောကြောင်း Reuters သတင်းဌာနကဖော်ပြပါတယ်ဒီဒုက္ခသည်ဟာရော်ထဲမှာလျှောက်ပြီးအကူအညီတောင်းခံနေကြတယ်အကာအကွယ်ပေးဖို့ပြောနေကြတယ်ဒီအတွက်တော့အစိုးရတာဝန်ပဲလို့ယူဆတယ်လက်ခံတာကတော့လူသားချင်းစာနာမှုရဖြစ်တယ်လို့ဒေသခံရော်ဘတ်တူကဆိုပါတယ်ဒေသဆိုင်ရာအရာရှိသူကတော့ရောသားတွေဟာဒီဒုက္ခသည်တွေအတွက်အစားအသောက်တွေစီစဉ်ပေးထားတယ်။ဒါပေမဲ့သူတို့ဟာဒီရောမှာအကြာကြီးနေထိုင်ဖို့တော့ပြောလင့်မထားဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကလည်းရိုဟင်ဂျာဒုက္ခသည်တရားကျော်ကိုအင်ဒိုနီးရှားရေတပ်ကကယ်တင်ခဲ့ပြီးကနူးမှာအကူအညီပေးခဲ့ပြီးတဲ့နောက်ပြန်လည်ထွက်ခွာစေခဲ့ရတာနိုင်ငံတကာ PR တွေကြောင့်အချော်ပေးပြီးနောက်ပြန်လည်လက်ခံခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဟာ1951ကုလသမဂ္ဂဒုက္ခသည်များဆိုင်ရာကွန်ဗင်းရှင်းကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တဲ့အတွက်ဒုက္ခသည်တွေကိုတတိယနိုင်ငံသွားရောက်ရေးအတွက်ဂျာခန်နိုင်ငံမျှတာဖြစ်နေပါတယ်။နော်ကိုရီးယားနိုင်ငံဟာအရေးကြီးတဲ့ထောက်ထားရေးဂျူရုနောက်တလုံးစမ်းသပ်လိုက်တယ်လို့နိုင်ငံပိုင်း KRT ရုပ်မြင်သံကြားတင်ပြနေနေကကြေညာပါတယ်။ဒါဆိုရင်တပတ်အတွင်းပထင်းတဒုံကီနှလုံးပြစ်လွတ်ခဲ့တယ်လို့ဒီလားစစ်ဖက်ဆိုင်ရာအနာဘိုင်းတွေပြောကြားခဲ့ပြီးနောက်တနေ့မှပဲစတင်ခဲ့တာဖြစ်ပါတယ်။ NADA ခေါ်မြောက်ကိုရီးယားအာကာသနည်းပညာဖွံ့ဖြိုးရေးဌာနနဲ့တာကိုရေးစိတ်ပံဌာနတို့ကတော့ထောက်လှမ်းရေးဂျိုလူစွန့်ရင်မြင့်တင်ရေးစီမံကိန်းရတာကိုလှူဆောင်ခဲ့တာဖြစ်တယ်လို့ဆိုပြီးအခုစံတမ်းမှုကတဆင့်ဂျိုလူရဲ့အချက်လက်ထုတ်လွှင့်မှုနဲ့ဖန်ယူရရှိမှုစနစ်တိကျခိုင်မာကြောင်းထိန်းချုပ်အမိန့်ပေးစနစ်နဲ့မြေပြင်ထိန်းသိမ်းရေးစနစ်တွေခိုင်မာမှုရှိကြောင်းအတီးပြုနိုင်ခဲ့တယ်လို့လည်းထူထားပါတယ်။ပြီးခဲ့တဲ့ February 29ရက်တုန်းကစံတပ်မှုလိုပဲအခုဂျူဒူစံတပ်မှုကိုလည်းဘယ်လိုဒုံးကျည်နဲ့ပြစ်လွတ်ခဲ့တယ်ဆိုတာမြောက်ကိုရီးယားဘက်ကဖော်ပြမထားပေမဲ့တောင်ကိုရီးယားဘက်ကတော့ဒါဟာပထင်းတပ်ဒုံးကျည်နဲ့ပျုံယမ်းမျိုးအနည်းရှိနိုင်ငံတကာလေစိတ်တရှိရာနေရာကပြစ်လွတ်ခဲ့တာဖြစ်တယ်လို့ဆိုထားပါတယ်ခင်ဗျာ
။တင်းလာနေမနဲ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးကျော်ဇန်သာတို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုအရင်ဦးဆုံးတင်ဆက်သွားမှာဖြစ်ပါတယ်အဲ့ဒီတည်းကမှယူကရိန်းအရေးနဲ့ပတ်သက်လို့သတင်းတစ်ပုဒ်ကိုအရင်ကြည့်ရအောင်ပါယူကရိန်းပြည်ပခအတွင်းအင်ဒီဂျင်နိုင်ငံတွေစီထွက်ပြေးနေရတဲ့အထက်မှာယူကရိန်းကိုရောက်နေတဲ့နိုင်ငံသားတွေလည်းပါဝင်ပြီးသူတို့အပေါ်ခွဲခြားဆက်ဆံနေတာတွေကိုရပ်တန့်ဖို့အတွက်သက်ဆိုင်ရာအစိုးရတွေကို IOM လို့ခေါ်တဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုကတောင်းဆိုလိုက်ပါတယ်။ဂျနီဗာမြို့ကနေလီဇာရှလိုင်းပေးပို့ထားတဲ့သတင်းကိုတော့တင်ပြချင်ပါတယ်ခင်ဗျာ
။ရုရှားရဲ့ကျူးကျော်စစ်ကြောင့်အခုချိန်ထိဆိုရင်ယူကရိန်းကပြည်သူ 1.4 သန်းနီးပါးအင်ဒီဂျင်ပိုလန်မော်လ်ဒိုဗာဟန်ဂေရီနဲ့အခြားဥရောပနိုင်ငံတွေစီဒုက္ခသည်အဖြစ်ထွက်ပြေးသွားကြတယ်လို့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီစီးရင်တွေကဆိုပါတယ်။အဲ့ဒီတည်းက 9,800 ကျော်ဟာယူကရိန်းမှာပညာသင်ဖို့အလုပ်လုပ်ဖို့ရောက်နေကြတဲ့တတိယနိုင်ငံကနိုင်ငံသားတွေဖြစ်ပါတယ်။အဲ့ဒီနိုင်ငံသားတွေယူကရိန်းစစ်ကနေရှောင်ပြေးချိန်မှာခွဲခြားဆက်ဆံမှုအပအဝင်အခြားပြဿနာတွေကိုပါရင်ဆိုင်နေရတယ်လို့နိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့IOM ရဲ့ပြောခွင့်ရပုဂ္ဂိုလ်ပေါ်ဒီလွန်ကဆိုပါတယ
် We are of course deeply concerned about the plight of these people and the verified reports we have received of discrimination
နိုင်ငံသားတွေရင်ဆိုင်ရတဲ့ပြဿနာအတွေ့ကျွန်တော်တို့အရန်စိုးရိမ်မိတာအမှန်ပါကျွန်တော်တို့ရရှိထားတဲ့သတင်းတွေအရယူကရိန်းကနေထွက်ပြေးရချိန်မှာယူကရိန်းနိုင်ငံတဲမှာရော နေဇာအိနီချင်းနိုင်ငံတွေကပါသူတို့အပေါ်ခွဲခြားနှိပ်ချဆက်ဆံတာအကြမ်းဖက်တာနိုင်ငံသားမုန်းတိစိတ်တွေပြတာမျိုးကြုံရတယ်လို့သိရပါတယ
်နိုင်ငံသားတွေအပေါ်ခွဲခြားဆက်ဆံမှုကိုဒီလက်ရောက်စော်ကားမှုနဲ့လက်မခံနိုင်တဲ့အခြားအပြုမှုဆွဆွဲချက်တွေတကယ်ရှိမရှိဆိုတာစုံစမ်းစစ်ဆေးပေးဖို့ယူကရိန်းအစိုးရကိုရောအိန္ဒိယချင်းအခြားအစိုးရတွေကိုပါ IOM အဖွဲ့ကတောင်းဆိုထားတယ်လို့ဒေလန်ကပြောပါတယ်တတိယနိုင်ငံသားတွေအပါအဝင်ပဋိပက္ခကြောင့်ထွက်ပြေးရသူတွေကိုနှွေးထွေးစွာဆက်ဆံကြဖို့နေထိုင်ခွင့်ပေးဖို့နဲ့ကာကွယ်စောင့်ရှောက်မှုတွေပေးဖို့ကိုလည်းသက်ဆိုင်ရာအစိုးရတွေကို IOM အဖွဲ့ကတောင်းဆိုထားကြောင်းမစ္စတာဒေလန်ကဆိုပါတယ်
We're now looking at roughly 138 countries represented amongst those who have left the Ukraine.
Ukraine ကထွက်ပြေးလာကြသူတွေထဲမှာအကြမ်းဖျင်းအားဖြင့်138နိုင်ငံကနိုင်ငံသားတွေပါဝင်နေပြီး Ukraine ရောက်တတိယနိုင်ငံသားတွေရင်ဆိုင်နေရတဲ့လိုအပ်ချက်တွေနောက်ထပ်လိုအပ်လာမဲ့ကိစ္စတွေဟာလာမဲ့သတင်းပတ်တွေထဲဆွေးနွေးရမဲ့ကိစ္စရပ်တွေထဲမှာအဓိကပါဝင်နေပါတယ်
။ဒါစင်နဲ့ချီတဲ့အတိုင်းပြည်တချို့က IOM ကိုဆက်သွယ်လာကြပြီးသူတို့ပြည်သူတွေမူရင်းနိုင်ငံကိုလုံခြုံစွာပြန်လာနိုင်ရေးအကူအညီပေးဖို့တောင်းဆိုနေကြတယ်လို့မစ္စတာဒလန်ကပြောပါတယ်။ယူကရိန်းပြည်ပကကြောင့်ယူကရိန်းနယ်စပ်တစ်လျှောက်ကဒုက္ခသည်တွေရဲ့လိုအပ်ချက်မြင့်မားလာနေတာကိုအကူအညီပေးနိုင်ဖို့ IOM အဖွဲ့အနေနဲ့ဒေါ်လာတန်350လိုအပ်ကြောင်းလဲထုတ်ပြန်ထားပါတယ်။ဒီငွေတွေနဲ့ယူကရိန်းပြည်တွင်းဒုက္ခသည်တွေကိုရောအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပါကူညီသွားမှာဖြစ်တယ်လို့IOM ကဆိုထားပါတယ်ခင်ဗျာ
ဗီဒီယိုရဲ့တင်လာနေမယ့်ခင်အစီအစဉ်လေးကိုသောရရှင်လေးနားဆင်ကြည့်ရှုနေရတာဖြစ်ပါတယ်ခင်ဗျာဒီ ICJ တရားရုံးမှာကြားနာမှုနဲ့ပတ်သက်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေရဲ့တုံ့ပြန်တဲ့အတန်တွေမျှော်လင့်ချက်တွေကိုနားမဆင်ရခင်မှာကရင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းပြောပြခြင်းပါတယ်ကျင်းပြင်းနဲ့ဖပုံခရိုင်တွေကကလော်ဒီကြီးရွာကိုစစ်ကောင်စီတပ်တွေမတ်လ9ရက်နေ့ညပိုင်းကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကလေးငယ်တဦးအပါအဝင်အရသား9ဦးတေဆုံးခဲ့ရတယ်လို့ကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက်အဖွဲ့ KPSN ကသတင်းထုတ်ပြန်ပါတယ်ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ကရင်ပြည်နယ်ဖပုံခရိုင်တွင်းကကလော်ဒေးကျေးရွာဘက်ကိုစစ်ကောင်စီတပ်တွေကစနေနေ့ညကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်နှစ်နှစ်သမီးရွယ်ကလေးငယ်တဦး၅နှစ်သမီးရွယ်ကလေးငယ်တဦးနဲ့ကိုဝင်ဆောင်အမျိုးသမီးတဦးပါဝင်စုစုပေါင်းအမျိုးသမီး၅ဦးနဲ့အမျိုးသား၂ဦးထိမှန်သေဆုံးပြီး၄ဦးအပြင်းထန်ဒဏ်ရာရရှိခဲ့ကြောင်းကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ကပြောရေးဆိုခွင့်ရှိသူနော်ဝါခူရှိကအခုလိုပြောပြပါတယ်
ဟုတ်ကဲ့အော်ငါးရက်နှစ်ပါတော့မနေ့ညက9နာရီခွဲမှာဒီရက်လက်နဲ့ကြီးဟိုစားပြည်ပြီးတော့ရွာသားတွေအားလုံးခုနှစ်ယောက်ပါနော်ခုနှစ်ယောက်ဆုံးသွားတယ်ခလေးနဲ့အမျိုးသမီးများတယ်ဇန်ရတရားအားလုံး၄ယောက်သူကအဲဟိုဆိုရတဲ့ခင်နေခင်နေဖြစ်ရပါနော်အခုကရွာသားတွေကိုပဲပို့ပြီးတော့သူတို့ target ဖြစ်တယ်ပါနော်အရေကတော့အဲ့မှာလက်နဲ့ကြီးတော့ပြီးချရတယ်ဒါပေမဲ့ရွာထဲမှာတော့မဟုတ်ဘူးပါနော်ဒီကလေမှာပြီးတော့အဲ့ဒီဟိုဘယ်လိုပြောမလဲခြာနီနာမှာပေါ့နော်ဒီဒါမဲ့အခုကသူကရွာထဲမှာတက်တဲ့အဲ့လိုမျိုးပြီးချတာပုံများတယ
်ပြီးခဲ့တဲ့လတုန်းကတော့ KNU ထိန်းချုပ်ရာနယ်မြေထဲမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်မှုလေကြောင်းကနေတိုက်ခတ်မှုတွေကြောင့်အရက်သား6ဦးသေဆုံးခဲ့တယ်ဆိုပြီး KNU ဘက်ကသတင်းထုတ်ပြန်ထားပါတယ်အခုတော့တနေ့တည်းအရက်သား9ဦးသေဆုံးတာကတော့များပြားတဲ့အရေးအတွက်ဖြစ်တယ်ဆိုပြီး KNU ကရင်မျိုးသားအစည်းအရုံးရဲ့နိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစော်တော်နီကလည်းအခုလိုပြောပြပါတယ်
အဲ့တော့အခုညတော့ညပဲဖြစ်တဲ့ဟာဆိုတော့လေတော်တော်များတဲ့ဥစားဥကြီးပဲဒီချူကုတုကြီးကလက်နဲ့ကြီးနဲ့ပြစ်တာတွေကတော့ရန်တန်းပြစ်တဲ့အခါကျတော့အဲ့ဒါကနကနဖြစ်နေကြဒီလိုကတော့အဲ့ဒီကတော့ပြတ်မှတ်ထားတာတော့လုံးဝရှုပ်ချတယ်ဒီပြောတယ်ဆိုတာကအခုပထမချင်းလည်းမဟုတ်တော့ဘူးလေတောက်လျှောက်ပြောနေကြပါဦးလေသူတို့ညာလည်းပဲအဲ့ဒါတွေကတစ်ခါမှလည်းပြန်ပြီးတော့ရော့ကျလိုက်တယ်လို့သူတို့မြင်ရဘူးဆိုတဲ့အခါထပ်ကတည်းကပို့ပြီးတော့ဆိုးရတဲ့အနေအထားမှာရှိကျွန်တော်တို့ကတော့အဲ့ဒါကိုတော့လုံးဝအောင်လို့ကန့်ကွက်လို့ပြောမှာပါနော်
တိဆုံးသွားသူတွေကတော့ကလော်ဒီကျေးရွာကနေထိုင်နေတဲ့အသက်2နှစ်အရွယ်နော်တာလူအသက်5နှစ်အရွယ်နော်ထူဖော်အသက်14နှစ်အရွယ်နော်တင်နီလာဝင်းစတဲ့အသက်မပြည့်သေးသူ3ဦးအပါအဝင်9ဦးတိဆုံးခဲ့တာပါ4ဦးကတော့ပြင်းထန်တဲ့ဒဏ်ရာတွေရရှိပြီးစိုးရိမ်ရတဲ့အခြေအနေတွေပါရှိနေပါတယ်ပြီးခဲ့တဲ့လတုန်းကတော့စစ်ကောင်စီဘက်ကညဘက်အချိန်လေကြောင်းကနေတက်ခတ်ခဲ့တာကြောင့်ဖပွန်ခရိုင်ဒွေလိုမြို့နယ်မာထောကျေးရွာအုပ်စုတွန့်ခိုကျေးရွာမှာကျေးရွာသား2ဦးတိဆုံးပြီး6ဦးဒဏ်ရာရခဲ့ပါတယ်
ဇန်နဝါရီလတည်းမှာတော့ဖာပုံခရိုင်ထဲမှာပဲသုံးလသားရွယ်ကလေးငယ်တဦးနဲ့အမျိုးသမီးတဦးတေဆုံးပြီးငါးဦးပြင်းထန်တဲ့တန်ရာရခဲ့ပါတယ်ကယန်ယူတက်မှာငါထိန်းချုပ်ရာဖာပုံခရိုင်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကယန်ယူလက်အောက်ခံကရင်မျိုးသားလူမျိုးရေးတပ်တွေဟာနေ့စဉ်ဒီပါတိုက်ပွဲတွေဖြစ်နေပါတယ်ရှင်ကင်းပြည်နယ်ထဲမှာစစ်ကောင်စီကနေပြစ်ခတ်လိုက်တဲ့လက်နက်ကြီးတွေထိမ season နဲ့ပတ်သက်ပြီးတော့ဒီ VOA VOA ရတင်ဆက်တဲ့ video file နဲ့ပတ်သက်ပြီးတော့လဲ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလဲလာရောက်ကြည့်ရှုဖတ်ရှုနိုင်ပါတယ်ခင်ဗျာအခုတော့ဒီ ICJ တရားရုံးနဲ့ပတ်သက်တဲ့တုံ့ပြန်မှန်တွေကိုတင်ပြဖို့ရှိပါတယ်လူအခွင့်အရေးချိုးဖောက်ခံရတဲ့တိမ်းချီတဲ့ရိုဟင်ဂျာတွေတရားမျှတမှုအတွက်ICJ နိုင်ငံတကာတရားရုံးကနေဆုံးဖြတ်ဆောင်ကျဉ်းပေးနိုင်ရေးကိုရိုဟင်ဂျာဒုက္ခသည်တွေကမျှော်လင့်နေကြပါတယ်။နယ်သာလန်နိုင်ငံ The Hague မြို့ ICJ တရားရုံးမှာမြန်မာနဲ့ဂမ်ဘီယာနိုင်ငံတို့ဒုတိယအကြိမ်ရှောက်လဲကြားနာပွဲဒီကိုတော့ဒီဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကစိတ်ဝင်စားနဲ့စောင့်ကြည့်ခဲ့ကြပြီးတော့တရားမျှတမှုရအောင် ICJ ကဆုံးဖြတ်ပေးနိုင်ဖို့ကိုတောင်းဆိုလိုက်ကြတာပါ။ဒုက္ခသည်စခန်းအသီးသီးကနေရိုဟင်ဂျာတွေကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆူမွန်ကနေဒီအကြောင်းကိုတင်ပြမှာဖြစ်ပါတယ်ခင်ဗျာ
။နယ်သာလန်နိုင်ငံ The Hague မြို့က ICJ နိုင်ငံတကာခုံရုံးမှာပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ကနေဖေဖော်ဝါရီလ28ရက်နေ့အထိမြန်မာနိုင်ငံအရေးကြားနာပွဲကျင်းပခဲ့တာပါ။လူမျိုးတုံးတက်ဖြတ်မှုတားဆီးရေးနိုင်ငံတကာသဘောတူညီချက်ကိုမြန်မာဘက်ကချိုးဖောက်တယ်ဆိုတဲ့ ICJ တရားရုံးမှာတရားစွဲဆိုနိုင်ရေးလျှောက်ထားချက်ကိုမြန်မာနိုင်ငံဘက်ကမြန်မာစစ်ကောင်စီအပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလိုက်ဦးဆောင်တက်ရောက်ပြီးရှောက်လဲချက်ပေးခဲ့တယ်လို့ဂမ်ဘီယာနိုင်ငံဘက်ကလည်းဥပဒေပညာရှင်တွေကအပြန်အလှန်ရှောက်လဲချက်တွေတင်သွင်းခဲ့တာပါ ICJ နိုင်ငံကတရားရုံးကအခုလိုအပြန်အလှန်နှစ်ဖက်ကြားနာပွဲတွေကိုတော့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံနေထိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသကဒုက္ခသည်စခန်းအသီးသီးကရိုဟင်ဂျာဒုက္ခသည်တွေလည်းစောင့်ကြည့်ခဲ့ကြတယ်လို့ဒုက္ခသည်တွေကပြောပါတယ်VOA မြန်မာပိုင်းပါဝင်သတင်းမီဒီယာတွေကနေတဆင့် live တိုက်ရိုက်ထုတ်လွှင့်မှုတပြိုင်တည်းပြသနေချိန်ရိုဟင်ဂျာဒုက္ခသည်တွေကိုယ်တိုင်စောင့်ကြည့်လေ့လာကြည့်ရှုခဲ့ကြတယ်လို့ကုတုဗလောင်ဒုက္ခသည်စခန်းကန့်အမှတ်9မှာနေတဲ့ရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်က VOA ကိုပြောပါတယ်
live လေးကကမှကျွန်တော်က live လက်ကြရတယ် maximum TV မှာလည်းကြရတယ် BBC ကလည်းရတယ် VOA ကလည်းရတယ် RFI ကလည်းရတယ်ကျွန်တော်နားထောင်ကြတယ်ကျွန်တော်မှကုတုကျွန်တော်မှ TV ရှိသေးတယ်ကျွန်တော်မြန်မာနိုင်ငံက PSI ဆလုံးတစ်ခုဝင်လာတယ်ဒီဆလုံးကကျွန်တော်ခြေရပြီးတော့ကျွန်တော်မှရှိတယ်တော့ကစီရကလုံးကျွန်တော်ကတိုင်ပြီးတော့ချင်းနေရတယ်လေကိုယ်စေဝန်သားရနေနာတော့ကြတာဒါပေမဲ့မြန်မာစူရပကပြောတာကျွန်တော်ဒီမှာချိရလို့ဝင်ကြတော့ကလည်းဘာမှသဘောမတူဘူးသူကဘာကိစ္စကိုဂမ်ဘီယာကတရဆွေးတာကမှသူက OIC ကိုသူကကုစား OIC ကုစားလောက်တယ်ဆိုပြီးတော့သူဆွေးလာတာကဒါကိုကျွန်တော်လုံးဝရှုံးရှားတဲ့ OIC ကုစားလောက်တာမဟုတ်ပါဘူးကျွန်တော်ဒီ2019မှာဂမ်ဘီယာနိုင်ငံကုစားလေကဒီမှာကျွန်တော်ဖြစ်ရူမလာကြတာကမှကျွန်တော်ထုံးစုတာပါကျွန်တော်ဒီဝင်ရကုစားသူတို့လောက်တာပါ
ဒီသတင်းပတ်တွင်အပြန်အလှန်ရှောင်လဲချက်တွေပေးခဲ့ကြတဲ့ ICJ တရားကြားနာပွဲကနေတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေချိုးဖောက်ခံခဲ့ရတဲ့လူခွေးချိုးဖောက်မှုတွေအတွက်ဂမ်ဘီယာနိုင်ငံအနေနဲ့စောင့်ကြည့်ပေးနိုင်ရေးတရားစွဲဆိုခွင့်ရဖို့နိုင်ငံတကာခုံရုံးဘက်ကဆုံးဖြတ်ပေးနိုင်မယ်လို့ကြားနာပွဲကိုကိုယ်တိုင်နားထောင်ခဲ့ကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှုံးမြို့နယ်ကမောင်းစိတ်တမန်သားကတိတ်ဆောင်လာတဲ့ကိုကာမေးတို့လူရိုဟင်ဂျာဒုက္ခသည်တွေကမျှော်လင့်ပါတယ်
ကျွန်တော်ကအဲ့ဒီဒါနာဆက်ရှင်မှုပထမအကျင့်အရော provisional measure ဆိုပြီးတော့တတ်မှတ်တာ condition ပေးတာတခုရှိတယ်။ဒုတိယအကျင့်မှာလည်းကျွန်တော်ကတော့ကောင်းဆုံးတော့သုံးပေးချက်တခုရယူမယ်လို့ကျွန်တော်ရရှိသွားမယ်လို့ကျွန်တော်ကနည်းနည်းမျှော်လင့်ပါတယ်။အဲမြန်မာဘက်ကတော့ကြင်ပြတာတဲ့ဟာနဲ့ကျွန်တော်ဂမ်ဘီယာဘက်ကကြင်ပြတာတဲ့ဟာနဲ့ကျွန်တော်ဟာမန်တရားပြည်တာတော့ကျွန်တော်ကတော့ရရှိကိုအမြင်ဆုံးရပြီးတော့ကျွန်တော်အမြင်ဆုံးအင်ကိုပြင်ဆင်တယ်လို့ကျွန်တော်ပြောချင်ပါတယ်။အဲ့ဒီ justice ကဘယ်မှာရလဲဆိုရင်ဖမ်းမလိုက်တော့တရားရုံးဆိုတာကပါမှာရှိတယ်အဲ့ဒီတရားရုံးမှာတရားကြားနာပွဲဆက်ရှိတယ်ဆိုတော့ဒီမှာရှိတဲ့လူတွေကမျောလိုက်ရတော့မှအဲ့ဒီတကူပဲရှိတယ်အဲ့ဒီတကူကိုမျောလန်းထားပြီးတော့ဒီမှာ inmate အနိုင်နာခံပြီးတော့ခလေရီပညာရေးဆုံးရှုံးလိုက်လူတွေစာဝဲနေတဲ့အခက်ခဲဘဝနဲ့ဘဝမျိုးစုံဒုက္ခနဲ့ရန်ဆိုင်နေရတဲ့အကြောင်းတကူပဲရှိတယ်ပါလဲဆိုတော့ရိုဟန်ဂျာတော့ justice ပြီးလာမယ်ဆိုပြီးတော့မျော်လန့်ထားတာပဲရှိတယ်။အဲဒါကြောင့်ဒီကလူတွေကိုလုံးတေးတေးချာချာနားတောင်ပြီးတော့မျော်လန့်ရှာနိုင် ကျွန်တော်တို့ဒီမှာနေခဲ့တာဖြစ်ပါတယ
်လက်ရှိစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအရင်ကရိုဟင်ဂျာတွေဖြစ်ပျက်ခဲ့တယ်လို့မကွေးစကိုင်းမြန်မာတွေအများစုနေထိုင်ရာဒေသတွေနဲ့ကြားချင်းကရင်စားတဲ့တိုင်းရင်းသားနေမြေတွေမှာပါနေနေမိရှုလူစုလိုက်ပြုံလိုက်မိရှုတက်ဖြတ်တာအပါအဝင်ဖန်စီညင်မနှိမ့်ဆက်မှုတွေလုပ်နေတဲ့လူခွေချိုးဖောက်မှုတွေအတွက်ပါတရားမျှတမှုရရှိခြင်းပါတယ်လို့ရိုဟင်ညာဒုက္ခသည်တွေကပြောပါတယ်မြန်မာနိုင်ငံတွင်းမှာ2012ခု2018ခုနှစ်အဖြစ်အပျက်တွေအပြင်လူခွေချိုးဖောက်မှုတွေကိုခေတ်ဆက်ဆက်ကျူးလွန်ခဲ့ရတဲ့နှင်နာမှုတွေအတွက်တရားမျှတမှုတွေကိုသူတို့လိုနှင်နာသူတွေအတွက်ရရှိခြင်းပါတယ်လို့ရိုဟင်ညာဒုက္ခသည်ဦးမောင်မောင်ကလည်းပြောပါတယ်
ကျွန်တော်တို့မတော်ဆိုင်နိုင်မကကျွန်တော်တို့ဒီအဒီမွေးဖွားလာခဲ့တာချင်းကပါကျွန်တော်တို့ဖားပြီးတော့ခွဲကြမှုတွေဒီပြင်နိုင်မှုဖင်နေရတာပါခင်နေပြီးတော့ကျွန်တော်တို့ညီလာရတာပါအခုအဒီမှာရှိတဲ့စီစုလူတွေပါဒါရောက်မှကျန်ဥပဒေမဲ့တက်ကြတာဥပဒေမဲ့ဖင်စီတာဥပဒေမဲ့တောင်းစားတာအခုသူတို့ဟာဒီကနေ့ရှိတာမဒီချိတာကျွန်တော်ကဒါကလုံးဝဆိုးရှားတယ်ကျွန်တော်မြန်မာပြည်သူလူတွေနဲ့ကျွန်တော်ကလုံးဝအတူတူပဲရဲ့အရင်ချင်းကျွန်တော်မြန်မာပြည်သူလူထုကသွားပါကျွန်တော်ရဲ့ campaign မှာရှိတဲ့မူဆိုရင်ကပါအဲ့ဒီအခုခေတ်ကြိုင်းနာရောမကူတော့ရှာရောပြချောင်းမှာကိုခင်စားနေရတဲ့ပြည်သူလူထုပါကျွန်တော်ခင်စားရနေရတဲ့အတူတူပဲသူတို့ခင်စားနေရတဲ့ဦးစံအတိုင်းသူတို့လည်းကိုယ်တိုင်ကိုယ်စားကိုအခုခင်စားနေရတယ်အဲ့ဒီအတော့ကျွန်တော်သူတို့အခုတိကျူလူမှုရရသူတို့အခုတိကတိအမှုရရမြေ campaign ကဟိုမှာရှိတဲ့ ICC ICJ ကုမာတို့တရားရေးဆိုင်ပိုင်းနဲ့ကျွန်တော်ရှင်းနေသူကအခုတူကကတိအမှုရမြေ campaign အဲ့ဒါကျွန်တော်ပြောမှာပါ
ရိုဟင်ညာဆိုတဲ့အတုံးကိုလက်ခံထားတဲ့မြန်မာနိုင်ငံဘက်ကတော့2012ခုနှစ်နဲ့2018ခုနှစ်ဒီမှာမြန်မာနိုင်ငံတွင်းဖြစ်ပျက်ခံရမှုတွေမှာဂမ်ဘီယာနိုင်ငံဟာနင့်နာသူမဟုတ်ခဲ့သလို ICJ အနေနဲ့လည်းစီရင်ပိုင်ခွင့်မရှိဘူးဆိုတာကိုကန့်ကွက်လွှာတင်သွင်းပြီးနှင်းဆူရှောင်လဲခဲ့တာပါလူမျိုးတုံးတက်ဖြတ်ခံရမှုတွေအတွက်တရားမျှတမှုရအောင်ဂမ်ဘီယာအနေနဲ့တရားစွဲဆိုနိုင်မှာမှအခုလက်ရှိမြန်မာပြည်မှာဖြစ်ပျက်နေတဲ့လူခွေချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်ရေးလမ်းစာပွင့်သွားမယ်လို့လည်းကိုကာမေးတို့လူတို့ဟင်ညာတွေကရှုမိပါတယ
်ကျွန်တော်ကတွေ့ကျင်နဲ့ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာဒီလိုမတရားညှဉ်းပန်းနဲ့ဆက်နေတာကျွန်တော်တို့လူမျိုးသမီးတွေကိုပြောလို့ရမှာမဟုတ်ပါဘူးအကြတိုင်းရင်းသားတွေကိုလည်းဒီလိုနှစ်ခွင့်လာတာနိုင်ပုံခဏချင်းပြောလာပါပြီမရှိတဲ့လူမျိုးအလုံးကြီးတန်းတော်ကပွားရေးရသွားရင်ကျွန်တော်တို့ကတော့ justice ကိုပြလာမှလို့ကျွန်တော်တို့အတူမျှော်လင့်နေဆောင်မျှော်နေတာဖြစ်ပါတယ်ပထမအချိန်ကျမစိတ်ချွေးပွဲမှာလဲဒေါ်အောင်ဆန်းစုကြည် Nobel ဆုရှင်ဒေါ်အောင်ဆန်းစုကြည်ကပြောခဲ့တဲ့စကားတွေကိုပဲအခုဒုတိယအချိန်မှာလဲဒီစကားတွေကိုပဲသူတို့ပြောသွားတာပဲရှိတယ်ဂမ်ဘီယာဘက်ကဆရာဆွေးလို့မရဘူးဆိုပြီးတော့ပြောတာရှိတယ်ဒါအမှန်ဒီမှာရှိတဲ့လူတွေကဗန်ဒီယာဘာကတုံးဆိုတာတဲ့ဟာကိုအမှန်တရားနဲ့အထောက်အထားဒီပြေဇုံဇုံကိုသင်ပြတာတဲ့အတွက်ကျွန်တော်တို့ justice ကြီးရပါမယ်လို့ပြင်တယ်။အဲလိုမှမအဆူရကိုကျွန်တော်တို့အချင်းချင်းဒီမှာရောက်လာတဲ့နေ့ချင်းရောက်လာတာရှိတယ်ကျွန်တော်တို့ကအများနဲ့ဒီစကားတက်ဖွင့်လို့ပဲပြောတာတာရှိတယ်။ကဘာတရားရုံးကနေလည်းအဲ့ဒီ justice ကိုလိုချင်လို့တရားဆွဲတာကိုကျွန်တော်တို့ဟန်ကြအနေနဲ့ကြိုးဆိုပါတယ် justice ကိုလိုချင်လို့ကျွန်တော်တို့တော့တရားဆွဲပြတာတော့လည်းဗန်ဒီယာကိုလည်းကျွန်တော်ကသူချင်
းမြန်မာနိုင်ငံမှာရိုဟင်ညာဆိုတဲ့အတုံးကိုတရားဝင်လက်ခံခေါ်ဝေါ်တတ်မှတ်ခြင်းမရှိခဲ့တဲ့မြန်မာနိုင်ငံဘက်ကနိုင်ငံတကာတရားခုံရုံးမှာပထမတစ်ချိန်တော့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်လာရောက်ရှောင်လဲခဲ့တယ်လို့အခုတစ်ချိန်မှလည်းအာဏာသိမ်းစစ်ကောင်စီဘက်ကလာရောက်ရှောင်လဲခဲ့တဲ့ ICJ နိုင်ငံတကာခုံရုံးတော်ကမြန်မာနိုင်ငံအရေးဂမ်ဘီယာနဲ့မြန်မာနိုင်ငံရှောင်လဲချက်ဒီအပေါ်မှာမကြခင်မှာပဲဆုံးဖြတ်တော့မယ် ICJ နိုင်ငံတကာခုံရုံးရဲ့စီရင်ဆုံးဖြတ်ချက်တွေအပေါ်ဘင်္ဂလားဒေ့ရှ်ရောက်သိမ်းညက်ချီတဲ့ရိုဟင်ဂျာတွေကတရားမျှတမှုရဖို့အရေးမျှော်လင့်နေကြသလိုမြန်မာပြည်တွင်းမှာကြံရိတ်ခဲ့တဲ့မွတ်စလင်တွေကလည်းစိတ်ဝင်စားစောင့်ကြည့်နေကြကြောင်းပါရှင
် ICJ တရားရုံးကြားနာမှုအပေါ်မှာရိုဟင်ဂျာဒုက္ခသည်တွေရဲ့တုံ့ပြန်မှုတွေကိုမဆုမွန်ကစူးစီးတင်ပြခဲ့တာပါခင်ဗျာမကြခင်မှာတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းသောရရှင်ပေးစာကဏ္ဍသတင်းတွေကတူတထူးခြားစံပြသတင်းများအစီအစဉ်တွေကိုနားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာ
မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ရလို့ကြီးစုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖန်ယူကြီးစုခြင်းနဲ့ဆိုရင် Udelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကလည်းဖန်ယူကြီးစုနိုင်ပါတယ် ကျူရူဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာနံနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ။VOA အမေရိကန်တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့ကျွန်တော်တို့တင်ဆက်နေတာဖြစ်ပါတယ်။အခုမနက်ခင်းမှာတော့ကျွန်တော်တို့လိုင်းဒိုမီတာ3249လက်လက်မီတာ190 kHz 1505ကနေဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။ဒီဒုတိယပိုင်းနိုင်ဝက်မှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ဒီမြန်မာပြည်မှပေးစာသတင်းတွေကတုတ္တထူးခြားဆန်းပြားသတင်းများအစီအစဉ်မတိုင်ခင်မှာအရင်ဦးဆုံးတော့ကမ္ဘာမြမသတင်းမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ပြချင်ပါတယ်ခင်ဗျာဒီတစ်ပတ်မှာတော့ဒီပြည်သွေးနိုင်တင်ဆက်နေတဲ့ဒီအစီအစဉ်အတွက်ဘက်လိုက်မှုတွေကိုချက်ချင်းရပ်ဖို့တောင်းဆိုလိုက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အကြောင်းကိုဆွေးနွေးထားပါတယ်မတ်အင်ဂျင်နိုင်ကအကူအညီတင်ပြထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေဘက်လိုက်မှုတွေချက်ချင်းရပ်ဖို့တောင်းဆိုလိုက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမလာရှိရနေ့ကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဖြစ်သတ်မှတ်ပြီးကမ္ဘာတဝန်းလုံးမှာအမျိုးသမီးအခွင့်အရေးနဲ့ကြားမှဒန်းတူညီမျှရေးတို့အတွက်အသိမြင်များဝေလှူရှာမှုများနှစ်စဉ်ကျင်းပလေ့ရှိပါတယ်အပြည်ပြည်ဆိုင်ရာမျိုးသမီးများနေ့ဖြစ်ပေါ်လာပုံအကြောင်းကိုတင်ပြရရင်1900ပြည့်နှစ်နောက်ပိုင်းဆက်မှုဖွံ့ဖြိုးတဲ့နိုင်ငံတွေမှာအမျိုးသမီးလှုပ်သမားများဟာလောက်ခလာစာမညီများမှုမတရားကောင်းပုံဖြတ်ခံရမှုလုပ်ငန်းခွင်မှာလိမ်ပိုင်းဆိုင်ရာကောင်းပုံဖြတ်ခံရမှုနဲ့ထိပါနှောက်ယှက်မှုကျန်းမာရေးနဲ့တားဆက်ချားခြင်းဆိုင်ရာစောင့်ရှောက်ခွင့်များဆုံးချုံပြီးလူအခွင့်အရေးများချိုးဖောက်ခြင်းခံခဲ့ကြရပါတယ်1908ခုနှစ်မှာတော့အမျိုးသမီး1000ကျော်ဟာအမေရိကန်နိုင်ငံနယူးယောက်မြို့လမ်းမများပေါ်မှာခြိတက်ဆန္ဒပြကြပြီးအမျိုးသမီးများမဲပေးခွင့်ရရှိရေးမျှတသောအလို့ရှင်သတ်မှတ်ပေးရေးအမျိုးသားများနဲ့လောက်ခလဆက်ဒန်းတူရရှိရေးတို့အတွက်တောင်းဆိုခဲ့ကြပါတယ်။1910မှာတော့ဒိန်းမာနိုင်ငံကိုပင်ဟေဂင်မြို့မှာနိုင်ငံတကာအမျိုးသမီးအလို့သမားမီလာကန်ကိုကျင်းပခဲ့ပါတယ်။အဲ့ဒီမီလာကန်မှာဂျာမန်ဆိုရှယ်ဒီမိုကရက်တစ်ပါတီအမျိုးသမီးဌာနခေါင်းဆောင်ကလာရာဇကင်ကအမျိုးသမီးများအခွင့်အရေးဒန်းတူညီများရရှိရေးအတွက်နှစ်စဉ်ရက်တရက်သတ်မှတ်ပြီးနိုင်ငံတိုင်းမှကျင်းပဖို့အဆိုတစ်ခုတင်သွင်းခဲ့ပါတယ်။အဲ့ဒီညီလာခံကိုနိုင်ငံပေါင်း18နိုင်ငံကအလို့သမားသမဂ္ဂများဆိုရှယ်လစ်ပါတီများမှအမျိုးသမီး100ကျော်တက်ရောက်ခဲ့ကြပြီးကလာရာဇကင်ရဲ့အဆိုကိုသဘောတူညီခဲ့ကြပါတယ်။အဲ့ဒီသဘောတူညီချက်ကြောင့်1912ခုနှစ်မှာမတ်လ19ရက်နေ့ကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အဖြစ်စတင်သတ်မှတ်ခဲ့ကြပြီးအမျိုးသမီးအခွင့်အရေးအတွက်တောင်းဆိုခဲ့ကြပါတယ်
1913မှာတော့မတ်လ10ရက်နေ့ကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အဖြစ်ပြောင်းလဲသတ်မှတ်ခဲ့ကြပါတယ်1985ခုနှစ်မှာတော့ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးကမတ်လ10ရက်နေ့ကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အဖြစ်တရားဝင်သတ်မှတ်ပြီးစတင်ကျင်းပခဲ့ပါတယ်ယခုနှစ်2022ခုနှစ်အတွက်အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဆောင်းပုဒ်ကတော့ Break the Bias ဘယ်လိုက်မှုတွေချက်ချင်းရဖြစ်ပါတယ်မြန်မာနိုင်ငံမှာလည်း2010ပြည့်နောက်ပိုင်းမတ်လ10ရက်နေ့ကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အထိမ်းအမှတ်ပွဲတွေကိုအမျိုးသမီးအဖွဲ့အစည်းတွေကဦးဆောင်ပြုလုပ်ခဲ့ကြတာတွေ့ရပါတယ်နှစ်စဉ်မတ်လ10ရက်နေ့မှာအခမ်းအနားပွဲတွေပြုလုပ်တာအပါအဝင်အမျိုးသမီးအခွင့်အရေးများကိုအများပြည်သူသိရှိအောင်လှုံ့ဆော်တဲ့ပွဲတွေအမျိုးသမီးများအခွင့်အရေးနဲ့ဆိုင်တဲ့စကားဝိုင်းတွေပြုလုပ်ပြီးမီဒီယာတွေကနေထုတ်လင်းတာတွေပြုလုပ်လေးရှိပါတယ်ဘာကြောင့်အမျိုးသမီးများနေ့အခမ်းအနားပွဲတွေအမျိုးသမီးအခွင့်အရေးတွေအတွက်စီယုံလှုပ်ရှားမှုတွေလုပ်ရတယ်လဲဆိုတာကိုအမျိုးသမီးအရေးတက်ကြွလှုပ်ရှားသူတအူးဖြစ်တဲ့ဒေါခင်လေးကအခုလိုပြောပါတယ
်အဓိကကျင်းပရတဲ့အရေးချက်ကတော့အမျိုးသမီးများကိုဂုဏ်ပြုနိုင်ဖို့ဖြစ်ပါတယ်နံပါတ်1အချက်ကတော့မူဝါဒချမှတ်သူတွေအစိုးရအဖွဲ့တွေဥပဒေပြုသူတွေအနေနဲ့အမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးအတွက်အစီအစဉ်တွေကိုချမှတ်ထည့်သွင်းနိုင်အောင်အတွက်လှုံ့ဆော်မှုပြုလုပ်နိုင်ရန်ဖြစ်ပါတယ်။နံပါတ်3အချက်နေရာတော့အများပြည်သူတွေအနေနဲ့လည်းအမျိုးသမီးတွေရဲ့အခမ်းအကဏ္ဍအရေးကြီးပုံနိုင်မြေဖွံ့ဖြိုးတိုးတက်ရေးမှာအမျိုးသမီးတွေရဲ့ပါဝင်ဆောင်ရွက်မှုတွေကိုပိုမိုသိရှိနိုင်အောင်အတွက်အသိပညာပေးဖို့ဖြစ်ပါတယ်။ဒီရည်ရွယ်ချက်အဓိက3ချက်နဲ့ပဲကျမတို့မြန်မာနိုင်ငံမှာလည်း အပြည်ပြည်ဆိုင်ရာအမျိုးသမီးများနေကိုကျင်းပပြုလုပ်လာခဲ့ကြတာဖြစ်ပါတယ်။အခုလိုခက်ခဲတဲ့ကာလမှာတော့ကျမတို့ဟာပုံစံတစ်မျိုးပြောင်းပြီးတော့ဆိုရှယ်မီဒီယာတွေအွန်လိုင်းတွေကနေတဆင့်လည်းရနိုင်ကြများနီးနဲ့အမျိုးသမီးများနေကိုလည်းဆက်လက်ကျင်းပပြုလုပ်နေကြပါတယ်
။မြန်မာနိုင်ငံလူဦးရေရဲ့တဝက်ကျော်ဟာအမျိုးသမီးတွေဖြစ်ပါတယ်။ကမ္ဘာပိုင်ရဲ့2020စီးရင်အရမြန်မာလူဦးရေမှာအမျိုးသမီးက 51.8% ခန့်လုံးရှိတယ်လို့သိရပါတယ်။အမျိုးသားဦးရေတဲ့အမျိုးသမီးဦးရေကပိုများနေတာတွေ့ရမှာဖြစ်ပါတယ်။ဒါကိုကြည့်ရင်အမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးဟာနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ဆက်စပ်နေတယ်ဆိုတာသိတာထင်ရှားလာပါတယ်။ဒါကြောင့်အစိုးရမူဝါဒချမှတ်သူတွေဟာအမျိုးသမီးတွေရဲ့အခွင့်အရေးအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးနဲ့ခေါင်းဆောင်မှုခန်းကဏ္ဍမှာအမျိုးသမီးတွေပုံမူပါဝင်ရေးကိုအလေးထားဖို့လိုအပ်တယ်ဆိုတာအထူးပြောဖို့လိုလိမ့်မယ်မထင်ပါဘူး။
အခုလက်တလောဆင်နွှဲနေတဲ့မြမနွေဦးတော်လှန်ရေးကြီးကိုကြည့်ရင်လေအမျိုးသမီးတွေရဲ့အင်အားအမျိုးသမီးတွေရဲ့အခမ်းကဏ္ဍကိုအထင်ရှားတွေ့မြင်ကြရမှာပါ။မြေပြင်ကနေခေါင်းဆောင်မှုပိုင်းအထိအဆင့်တိုင်းကဏ္ဍတိုင်းမှာအမျိုးသမီးတွေပါဝင်ဆောင်ရွက်နေကြတာကိုတွေ့ကြရမှာပါ။မြမနွေဦးတော်လှန်ရေးကြီးမှာအမျိုးသမီးတွေဟာရှေ့တန်းကနေရွရွချွန်ချွန်ပါဝင်ပြီးမတရားမှုကိုတိုက်ထုတ်လျက်ရှိပါတယ်။သမိုင်းရဲ့အရွေးတစ်ခုမှာတတက်တအားပါဝင်ကြတဲ့အမျိုးသမီးတွေကိုဂုံပြုတဲ့အနေနဲ့အပြည့်ပြည့်ဆိုင်ရာအမျိုးသမီးများနေ့မှာပါဝင်ဆင်နွှဲကြဖို့ဖိတ်ခေါ်တဲ့အကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးငယ်ဆိုင်ရာဝန်ကြီးဌာနရဲ့ Facebook စာမျက်နှာမှာဖော်ပြထားတာတွေ့ရပါတယ်။ဒီနေ့အတွက်သူတို့ရဲ့စောင်းပုတ်ကတော့ဗက်လိုက်မှုတွေချက်ချင်းရအာနာရှင်စနစ်အမြင့်ဖြတ်ဖြစ်တယ်လို့ဖော်ပြထားပါတယ်။
အမှန်တကယ်တော့အမျိုးသမီးအခွင့်အရေးဆိုတာလူအခွင့်အရေးတစ်ရပ်ပါပဲတောင်းယူနေရမယ့်အရာတောင်မဟုတ်ပါဘူးလူသားတိုင်းရရှိရမယ့်မိုးရပါအခွင့်အရေးပါအမေရိကန်နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဟစ်လာရီကလင်တန်ကတော့လူအခွင့်အရေးဆိုတာအမျိုးသမီးအခွင့်အရေးပါပဲအမျိုးသမီးအခွင့်အရေးဆိုတာဟာလေလူအခွင့်အရေးပါပဲလို့ဆိုပါတယ်ဒါကြောင့်အမျိုးသမီးတွေကိုခွဲခြားဆက်ဆံတာနှိမ်ချတာခြံလှပ်ထားခဲ့တာတွေကိုရပ်တန့်ပြီးအမျိုးသမီးတွေရဲ့စွမ်းဆောင်ရည်တွေကိုအတိမတ်ပြုဖို့လိုပါတယ်။ဒါမှသာလူအဖွဲ့အစည်းကြီးဟာပုံမဖွင့်ပြိုးပြီးငြိမ်းချမ်းသာရမှာဖြစ်ကြောင်းပါခင်ဗျာ
။ဤတွင်နိုင်အပတ်စဉ်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းကျဲအကြောင်းကိုနားဆင်ကြရပါပါခင်ဗျာ။အခုတခါတော့မြမပြည်မပေးစာများကဏ္ဍကိုမအေးတန်နာကျော်ကတင်ဆက်မှာဖြစ်ပါလိမ့်ဗျာ။
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ကစားထက်ဆိုတဲ့တော်ရှင်ကတော့မင်္ဂလာပါဗျို့ကျွန်တော်နားထောင်လာတာ3နှစ်ရှိပါပြီဒီလုံးတည်းလေးမကြားရရင်တော့မနေနိုင်တော့ပါဘူးသတင်းတူစာမျက်နှာတူတွေများနေတဲ့အချိန်မှာဗျို့ရဲ့သတင်းတွေနဲ့ပဲသတင်းမှန်ကိုနားထောင်နေတာပါကျေးဇူးတင်ပါတယ် Facebook ရော YouTube Channel မှာပါ Subscribe လုပ်ထားပါတယ်ကျွန်တော်က Top Fan မှာကိုဗစ်ပေးမှလည်းကင်းဝေးကြပါစေဗျို့ဝိုင်းတော်သူဝိုင်းတော်သားများတဲ့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါအာကာဟုတ်ကဲ့ပါကိုအာကာစောထက်ရေတော့ fan တယောက်ဖြစ်တယ်ဆိုပြီးတော့အထူးအားပေးပါတယ်ဆိုလို့ကျေးဇူးတင်ပါတယ်เนาะ video ကိုရုပ်မြင်သံကြားအပြင် online ဆာမျက်နှာတွေဖြစ်တဲ့ Facebook တို့ YouTube တို့ကပါဖန်ယူနိုင်တယ်ဆိုလို့လည်းထပ်ဆင့်ကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်เนาะဒါနဲ့ Ukraine နိုင်ငံကို Russia ကကျူးကျော်ဝင်ရောက်ပြီးတော့စစ်စင်နွှဲတဲ့ကိစ္စဗျူရီတော်ရရှင်နေစာရီတော်တော်လေးရေးလာကြမှတ်ချက်တွေလည်းရေးလာကြပါတယ်เนาะဒီထက်မှတော်ရရှင်တယောက်ကမင်္ဂလာပါဗျူရီတဲ့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးအေးချမ်းပါစေလို့ဆုတောင်းပေးပါတယ်စင်ကြုံတရားမရှိတဲ့နိုင်ငံခေါင်းဆောင်တွေကြောင့်လူသားတွေဒုက္ခရောက်ကြရပါတယ်ဒီလိုခေါင်းဆောင်တွေအမြန်ချုပ်ငိမ့်သွားပါစေကျွန်မဆုတောင်းမိပါတယ်ယူကရိန်းအတွက်လည်းကျွန်မတို့ဝမ်းနည်းရပါတယ်လွတ်မြောက်ကြပါစေကဘာစစ်ဖြစ်တော့မှလားတဲ့ဆိုရင်ဒီကြီးမေးလာပါတယ်။ဒါနဲ့ရုရှားနိုင်ငံကယူကရိန်းနိုင်ငံကိုဝင်ရောက်ပြီးကျူးကျော်စစ်ဆင်နွှဲနေတဲ့အချိန်မှာပဲ VOA နဲ့ BBC ပါဝင်နိုင်ငံသားသတင်းမီဒီယာတွေကိုရုရှားကပိတ်ပင်လိုက်တယ်ဆိုပြီးတော့ဟိုတနေ့ကပဲသတင်းထုတ်ပြန်ပါတယ်။ VOA American တန် BBC ဗြိတိသျှအတန်းတွေဌာနတို့ကထုတ်လွှင့်နေတဲ့တစိ့တစ်ပိုင်းပါဝင်အနောက်နိုင်ငံတွေရဲ့သတင်းမီဒီယာတွေကိုဝင်ရောက်ကြည့်ရှုခွင့်ပိတ်ပင်လိုက်တယ်လို့ရုရှားသတင်းမီဒီယာအဆောင်ကြီးရဲ့ဌာနကတောက်ကြနေကပဲကြေညာသွားတာဖြစ်ပါတယ်။တဲ့မားတွေကိုတမင်သက်သက်စနစ်တကျဖြန့်ချီထုတ်လွှင့်နေကြလို့အင်တာနက်ဆိုင်အများအပြားကိုတင်းတင်းကျပ်ကျပ်ကန့်တတ်လိုက်တယ်လို့သူတို့ကပြောထားပါတယ်။အခုဆိုရင်ရုရှားအစိုးရကယူကရိန်းကိုဝင်ရောက်ကျူးကျော်တာဖေဖော်ဝါရီလ24ရက်နေ့ကစလို့နှစ်ပတ်လောက်ရှိလာပါပြီနော်။သူတို့နိုင်ငံတွင်းမှာရှိတဲ့မီဒီယာတွေကိုဒီစစ်ပွဲနဲ့ပတ်သက်ပြီးတော့အထူးစစ်ဆင်ရေးလို့ရင်းညွှန်းသုံးနှုန်းမှုလည်းအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်။မလိုက်နာတဲ့လွတ်လပ်တဲ့သတင်းမီဒီယာတွေကိုသတိပေးထားပြီးတော့သူတို့တင်ထားတဲ့စာသားတွေကိုဖျက်ပစ်ဖို့အမိန့်ပေးထားတာပါမဖျက်ရင်သူတို့ညွှန်ကြားချက်မလိုက်နိုင်ရင်ဒဏ်ရိုက်မယ်ဆိုတာတွေလည်းပြောထားပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတော့ VOA သောရရှင်ကြီးရေးလာကြတဲ့အမှတ်ချက်တွေကိုပြောပြပေးချင်ပါတယ်ခင်မောင်တန်းဆိုတဲ့သောရရှင်ကအာနာရှင်ဆိုတာလူတို့ကသူ့ကိုလူကြီးလူကောင်းတယောက်လို့မြင်စေချင်ပါတယ်သူ့လို့သမျှအမှန်တွေကြီးပဲလို့မြင်စေချင်ပါတယ်သူမားတာကိုဝေဖန်ထောက်ပြတာမျိုးကိုမလိုလားပါဘူးတနည်းအားဖြင့်လူတို့ကိုနားနဲ့မျက်စိမပွင့်စေဘဲနဲ့ခတ်တုံတုံလူသားတွေဖြစ်ရှိစေချင်တာပါ။ဒါမှလည်းသူလှုပ်ချင်တာလှုပ်လို့ရမှာလေ။နိုင်ငံတစ်ခုရဲ့စေတုထမနိုင်ဖြစ်တဲ့သတင်းမီဒီယာကဏ္ဍဒါကြောင့်ထိ ंछ ုပ်ထားတာပါ။အဲအဲ့ဒါအာနာရှင်တွေရဲ့သဘောတဘာဝပါ။အံ့ဩစရာမရှိပါဘူးတဲ့ရေးလာပါလေ။ထက်ဆိုရတော့ရှင်ကတော့အာနာရှင်တွေအကုန်လုံးတပုံစံနဲ့ပါ။အကျင့်တွေဇေယိုက်တွေကအစားတွေးခေါ်စဉ်းစားပုံသုံးသပ်ပုံအဆုံးပါပဲတဲ့။နိုင်ငံသားသတင်းတွေကိုပိတ်ပင်နေဆိုတာပြည်သူတွေရဲ့မျက်စိနှာကိုပိတ်လိုက်တာပါကိုလို့တာမှန်နေတယ်မဖွင့်ရဲစရာပါရှိလို့လေတဲ့ကိုလို့ရက်ကိုမယုံကြည်လို့ပိတ်ရတာပါဆိုပြီးဆိုလာပါတယ်ဒါပေမဲ့ဒီမှာသောရရှင်တချို့ကလည်းသတင်းမီဒီယာဆိုတာပိတ်ပင်နေမှာလေလို့ရေးလာတာပါရွေးထက်ကျော်ဆိုတဲ့သောရရှင်ကမြန်မာပြည်ကိုလည်းပိတ်တင်ပါတယ်တဲ့အချိန်ကာလတစ်ခုထိသတင်းကိုသတင်းလို့မရေးဘဲနဲ့မီးလောင်ရာလေပင်တွေများနေလို့အချိန်ကာလတစ်ခုထိပိတ်ပါဆိုတော့ရေးလာတာပါနောက်ထပ်မောင်ကုသဆိုတဲ့သောရရှင်ကတော့သတင်းမီဒီယာဆိုတာငွေပေးနိုင်တဲ့သူရဲ့မျက်နှာကိုပဲလိုက်ပြီးပြောတတ်ပါတယ်။အမှန်တရားပြောအမှန်တရားရေးအရှိကိုအရှိတိုင်းရေးပြောဘယ်မှလိုက်တဲ့မီဒီယာဆိုတာဒီကမ္ဘာမှာမရှိပါဘူးလို့ဆိုလာပါတယ်။ဒါကတော့ရုရှားနိုင်ငံကဒီသတင်းမီဒီယာတွေကိုပိတ်ပင်လိုက်တဲ့ကိစ္စထောက်ခံတဲ့သောရရှင်ရဲ့အမြင်မှာတန်ထွန်းဆိုတဲ့သောရရှင်ကတော့မကောင်းမှုမှန်သမျှမကြင်အောင်လုပ်တဲ့သူတွေဟာသူတို့မကောင်းကြောင်းကမ္ဘာအသိမာကိုထိတ်လန့်ကြပါတယ်။သတင်းတွေကိုဥရိမဲ့ပိတ်တော့တာပါ။ရွှန်စရာခြေရာကိုတထက်တဲ့တူအောင်နင်းကြပါတယ်ဆိုပြီးရေးလာပါတယ်။ဆိုင်းမျိုးသူကလည်းသတင်းအမောင်ချမီးအမောင်ချမဝရေစာစာပေးတာယူခိုင်းတာလို့ဟုတ်တာဟုတ်ဟုတ်မဟုတ်ဟုတ်ပြောတာဟုတ်ဟုတ်မဟုတ်ဟုတ်အမှန်လို့မှတ်ယူအာနာရှင်တွေရဲ့လုပ်ရက်တွေပါတဲ့ဒီမှာသတင်းအမောင်ချမီးအမောင်ချဆိုလို့မြန်မာနိုင်ငံမှာလည်းသတင်းအမောင်ချမီးအမောင်ချဆိုလို့လောလောဆယ်မီးပြတ်နေတဲ့အခြေအနေကိုသတိရမိပါတယ်နော်သောရရှင်တရားမေကွန်လင်းမေးလာတာကိုလည်းဖြေးကြားပေးကြပါမယ်။မက်ဒူလာဆိုတဲ့သောရရှင်မှာမင်္ဂလာပါ view ရေးတဲ့ Omicron ဖြစ်ပြီဆိုရင်ဘာဆေးတောက်ရမလဲသိချင်လို့ပါဖြေးကြားပေးပါဆိုရရေးလာပါတယ်။ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာလည်း COVID စတုထလိုင်း Omicron ပိုးကူးစက်မှုတွေမြင့်တက်လာပြီးတော့စတုထတလိုင်းနဲ့လည်းရင်ဆိုင်နေရပြီမလို့တခြားသောရရှင်တွေလည်းဒီသိချင်မဲ့မေကွန်ဖြစ်တယ်လို့ထင်ပါတယ်နော်။ဒါကြောင့်မလို့မြန်မာနိုင်ငံမှာအခုရင်ဆိုင်ကြုံတွေ့နေရတဲ့ COVID စတုထလိုင်း Omicron ပိုးဘလို့ရင်ဆိုင်ကာကွယ်ရမလဲဆိုရဲအကြောင်းနဲ့ပတ်သက်ပြီးတော့သိကျင်နေဆိုတော့ကျွန်တော်တို့ view ကထုတ်လွှင့်ပေးတဲ့ပြည်သူ့ကျန်းမာရေးအစီအစဉ်နောက်ပြီးတော့အပတ်စဉ်တိုင်းကိုဝင်းမင်းတင်ဆက်ပေးနေတဲ့ကျန်းမာရေးအစီအစဉ်တို့မှာကြည့်ရှုနားဆင်နိုင်ပါတယ်လို့ပြောချင်ပါတယ်လောလောဆယ်ကိုဝင်းမင်းရောလူထုနဲ့ကျန်းမာရေးအစီအစဉ်တင်ဆက်ပေးတဲ့ဒေါက်တာတန့်ဆောင်ရောကဒီမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ Omicron COVID လိုင်းနဲ့ပတ်သက်ပြီးတော့အသိပညာပေးမှုတွေနောက်ပြီးတော့သိထားတဲ့အချက်အလက်တွေကိုတင်ဆက်ပေးနေတာဖြစ်လို့ပါအစီအစဉ်တွေကိုနားထောင်လာရအောင်လွတ်သွားတယ်ဆိုတော့ဒီအစီအစဉ်တွေကတော့ကျမ်းမာရေးအစီအစဉ်ကိုဗုဒ္ဓဘူးနေ့တိုင်းမှာတင်ဆက်ပေးနေပြီးတော့လူတို့နဲ့ကျမ်းမာရေးအစီအစဉ်ကိုတော့တနင်္ဂနွေ TV အစီအစဉ်မှာတင်ဆက်ပေးပါတယ်ဒီအစီအစဉ်တွေကိုမကြည့်လိုက်ရအောင်နားမထောင်လိုက်ရအောင်ပြန်ပြီးကြည့်ရှုခြင်းနဲ့နားဆင်ခြင်းနဲ့ဆိုတော့ကျမတို့ရဲ့ Facebook စာမျက်နှာနဲ့ Web စာမျက်နှာပေါ်မှာပြန်ပြီးကြည့်ရှုနားဆင်နိုင်ပါတယ်နော်ဒါနဲ့မြန်မာအနေချင်းထိုင်းနိုင်ငံရဲ့မြန်မာနဲ့ထိစပ်နေတဲ့မဲဆောက်မျိုးတွေမှာတော့ဒီမျိုးလေးကမြန်မာပြည်ကရွှေပြောင်းလုပ်သားတွေရောပြီးတော့အာနာသိန်းလို့တစ်ဖက်နိုင်ငံကိုထွက်သွားကြတဲ့လူတွေရောရှိနေတဲ့မျိုးပါ။အဲ့မျိုးမှာတော့ COVID ကူးစက်မှုတွေလောလောဆယ်မြင့်တက်နေတယ်။ထိုင်းတွေရောမြန်မာတွေရောနေ့စဉ်နေ့စဉ်ရာတော်တော်များများကူးစက်နေကြတယ်လို့ဆိုလာပါတယ်။ဒါကြောင့်မလို့လဲသက်ဆိုင်ရာတာဝန်ရှိသူတွေကတော့ဒီထ ထိုင်းနိုင်ငံမှာနေထိုင်လို့တရားဝင်ရှိရှိမရှိရှိမိသူမဆိုလာပြီးတော့ကာကွယ်ဆေးထိုးနိုင်ပါစေဆိုပြီးတော့နှိုးဆော်နေတာပါ ဒီလိုမျိုးကိုဗစ်မျိုးကွဲတဲ့အိုမီကရွန်ကူးစက်မှုပြန်ကြားတဲ့နိုင်ငံတွေလည်းပြန်ကြတာကြောင့်နိုင်ငံအများပြားကတော့ပြည်ဝင်ခွင့်ကသက်ချက်တွေပြန်လျှော့ပေးပြီဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်ကတော့ခရစ်စတယ်ဝိုက်ပါ။သူကကျမတို့မြန်မာနိုင်ငံမှာတော့မဖွင့်တော့ဘူးထင်ပါတယ်တဲ့။ကိုဗစ်အကြောင်းပြပြီးတော့ပြေးလို့ကောင်းတော့ပြီးခဲ့တဲ့ဇူလိုင်2020ကိုဗစ်တတိယလှ တာဖြစ်ပါတယ်အချိန်အခက်တကြောင့်ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်ရှင်သောရရှင်ရဲ့အားလုံးပို့မှုအဆင်ပြေကောင်းမွန်တဲ့တရင်တစ်ပတ်ကိုကြောဖြန်းနိုင်ပါစေလို့ဆုတောင်းနေပါတယ်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရစင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ဝေဒနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ရအပြီးမှာတော့မညညလွင်တင်ဆက်မဲ့သတင်းတွေကသုတအစီအစဉ်ကိုနားဆင်နိုင်ပါပြီခင်ဗျာ
လူသမိုင်းကြောင်းတစ်ချောင်းမှာလူသားတွေအချင်းချင်းအကြားအသက်တည်ဆင်းနိုင်တဲ့လက်နဲ့အမျိုးမျိုးအသုံးပြုပြီးတိုက်ခိုက်ကြတဲ့စစ်ပွဲပေါင်းများစွာဖြစ်ပွားခဲ့တာကိုတမိုင်းကျောင်းတွေအားကြည့်နိုင်ပါတယ်။ပြည်တွင်းမှာဖြစ်တဲ့စစ်ပွဲတွေရှိသလိုတိုင်းပြည်တစ်ခုနဲ့တစ်ခုအကြားဖြစ်ပွားတဲ့စစ်ပွဲတွေလည်းရှိခဲ့တာပါ။ဒီလိုဖြစ်ပွားတဲ့စစ်ပွဲတွေမှာလက်နဲ့ငယ်တွေနဲ့ရင်ဆိုင်ပစ်ခတ်တိုက်ခိုက်ကြတဲ့စစ်ပွဲတွေရှိသလိုအမှုမျိုးလက်နဲ့တွေအသုံးပြုပြီးတိုက်ခိုက်ကြတဲ့စစ်ပွဲကြီးတွေလည်းရှိခဲ့ပါတယ်။စစ်ပွဲတွေဖြစ်တဲ့အခါလူအသက်ဆုံးရှုံးမှုထိခိုက်ဒဏ်ရာရမှုဆိုတာတွေကရှိစမြဲပါပဲ။ဒါကြောင့်ပထမကမ္ဘာစစ်ကြီးဖြစ်ပွားခဲ့ချိန်ကစလို့အခုချိန်ထိဖြစ်ပွားခဲ့တဲ့စစ်ပွဲတွေအတွင်းမှာလူအသက်ဆုံးရှုံးမှုတွေအများဆုံးဖြစ်ခဲ့တဲ့စစ်ပွဲကာလကိုကြည့်မယ်ဆိုရင်တော့ဒုတိယကမ္ဘာစစ်ပွဲကာလပဲဖြစ်ပါတယ်။1939ခုနှစ်စက္ကမာလတရက်နေ့ကနေ1945ခုနှစ်စက္ကမာလနှစ်ရက်နေ့အထိ6နှစ်ကြာခဲ့တဲ့ဒုတိယကမ္ဘာစစ်ကြီးထဲမှာခမန်းကြီးလူအသက်ပေါင်းသန်း80ကျော်အသက်ဆုံးရှုံးခဲ့ရတာပါဒီထဲမှာစစ်မှုထမ်းက21သန်းကနေ25သန်းကြာတည်ဆုံးတာဖြစ်ပြီးအရက်သားတွေကသန်း50ကနေ55သန်းကြာတည်ဆုံးခဲ့ကြရတာဖြစ်ပါတယ်ဒါကြောင့်တည်ဆုံးရသူအများစုဟာစစ်မှုထမ်းမဟုတ်တဲ့အရက်သားတွေဖြစ်တယ်လို့သမိုင်းမှတ်တမ်းတွေကဖော်ပြကြပါတယ်။အဲ့ဒီအချိန်ကကမ္ဘာလူဦးရေ300ခန့်နှုန်းတည်ဆုံးသွားတာဖြစ်တယ်လို့ပြောရမှာပါ။တ တေဆုံးမှုတွေထဲမှာစစ်ပွဲတွေအတွင်းထိခိုက်မှုကြောင့်တေဆုံးမှုက96ချောင်းတေဆုံးမှုက96ချောင်းအသက်ဆုံးမှုတွေကတော့စစ်ပွဲတွေနဲ့ဆက်နွယ်နေတဲ့ရောဂါပရပီးတွေငှက်မှုခေါင်းမောင်းမှုပီးတွေနာဇီတွေရဲ့တပ်ဖြတ်မှုကိုခံရတဲ့ဂျူးတွေလို့လူမျိုးရုံးတပ်ဖြတ်ခံရမှုတွေကြောင့်အသက်ဆုံးရှုံးရလာတွေဖြစ်ပါတယ် ကမ္ဘာနိုင်ငံပေါင်း30ကျော်ပါဝင်ခဲ့တဲ့အဲ့ဒီဒုတိယကမ္ဘာစစ်ပွဲကာလကြီးမှာအဲ့ဒီအချိန်ကဆိုဖီယက်ယူနီယံဖြစ်တဲ့ရုရှားကအသက်ဆုံးရှုံးမှုအများဆုံးဖြစ်တယ်လို့မှတ်တမ်းတွေမှာဖော်ပြပါတယ်။ဆိုဖီယက်ကလူပေါင်း27,000ချောင်းသိန်းကျော်တည်ဆုံးပြီးဒုတိယအများဆုံးအသက်ဆုံးရှုံးသူတွေကတရုတ်နိုင်ငံသားတွေပါ။တရုတ်လူမျိုးခုနှစ်သန်း၈သိန်းလောက်တည်ဆုံးခဲ့ပါတယ်။
နိုင်ငံအလိုက်ကြည့်မယ်ဆိုရင်တော့ပိုလန်နိုင်ငံကလူအသက်ဆုံးရှုံးမှုရာနှုံးအများဆုံးဖြစ်ပါတယ်။နိုင်ငံမှာရှိတဲ့လူဦးရေအားလုံးရဲ့ 18 ရာခိုင်နှုန်းကျော်အသက်ဆုံးရှုံးသွားပါတယ်။အဲ့ဒီအချိန်ကလူဦးရေ35သန်းကျော်တဲ့ 6 သိန်းကျော်တည်ဆုံးသွားတာဖြစ်ပြီးအများစုကအရက်သားတွေပါ။ဒုတိယကမ္ဘာစစ်ကြီးအတွင်းမဟာမိတ်တွေထဲမှာပါတဲ့ဗြိတိသျှလက်အောက်ခံမြန်မာနိုင်ငံကလည်းတည်ဆုံးမှုများတဲ့စီးနှင်းမှာပါဝင်ခဲ့ပြီးစစ်မှုရန်ရော
9,000ကျော်တည်ဆုံးခဲ့ရပါတယ်။နာဇီတွေရဲ့လူမျိုးရုံးတပ်ဖြတ်မှုကြောင့်တော့ဂျူးလူမျိုး9,000ကနေ6,000အတွင်းတည်ဆုံးသွားခဲ့ရပါ။ကမ္ဘာမှာလူအသေးအပြောက်များဆုံးဖြစ်တဲ့အဲ့ဒီဒုတိယကမ္ဘာစစ်အကြီးအတွင်းမှာနေပါမြစ်တစ်လျှောက်ဖြစ်ခဲ့တဲ့စစ်ပွဲတွေကအသေးအပြောက်များဆုံးစစ်ပွဲတွေဖြစ်ပါတယ်။ရုရှား၊ဘယ်လာရုစ်နဲ့ယူကရိန်းနိုင်ငံတွေကိုဖြတ်ပြီးစီးဆင်းတဲ့ တသန်း5သိန်း8000ကျော်ရှိခဲ့တာဖြစ်ပါတယ်ရှင
်တနင်္ဂနွေညတိုင်းနဲ့တနင်္လာနေ့မနက်ခင်းတိုင်းမှာမန်းညွညွလင်းတင်ဆက်နေတဲ့သတင်းတွေတွေကသုတအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့ကမ္ဘာတစ်လွှာထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ချင်ပါတယ်ဘူကီနာဖာဆိုနိုင်ငံကမျက်မြင်အမျိုးသားတဦးအားကစားဝေဖန်ရေးသတင်းသမားတဦးအနေနဲ့အောင်မြင်နေပါတယ်။နိုင်ဂျီးရီးယားနိုင်ငံမိတ်ကပ်ပညာရှင်တဦးကတော့သူ့ယင်ဘက်ပေါ်မှာနာမည်ကြီးတဲ့သူတွေရဲ့ပုံတွေကိုဖန်တီးရေးချင်နေပါတယ်။ဒီလိုကဘာတလွားထူးခြားတဲ့သတင်းတွေကိုကိုငင်းညာနဲ့မက်ခင်ဖြူထွေးတို့ပြောပြမှာဖြစ်ပါတယ်ခင်ဗျာ။
ဘာကီနာဖာဆိုနိုင်ငံကမျက်မမြင်အမျိုးသားတဦးဟာအားကစားဝေဖန်ရေးသတင်းသမားတဦးအနေနဲ့အောင်မြင်နေပါတယ်။အဗ်ဒူလာယေဘန်ဒိုဝါကိုဟာဘာကီနာဖာဆိုနိုင်ငံမှာရှာရှာပါပါမျက်မမြင်သတင်းသမားတဦးဖြစ်ပြီးတော့နိုင်ငံပိုင်သတင်းဌာနဖြစ်တဲ့ RTP မှလည်းအားကစားဝေဖန်တုံ့ပြန်ချက်ပေးသူတဦးဖြစ်ပါတယ်။ဘန်ဒိုဝါကိုဟာဆယ်ကျော်သက်အရွယ်2008ခုနှစ်တုန်းကမျက်စိကွယ်သွားခဲ့တာဖြစ်ပြီးအာယုံကြောတွေထိခိုက်သွားခဲ့တာလို့ကုသပေးခဲ့တဲ့ဆရာဝန်တွေကပြောပါတယ်။အားကစားပြိုင်ပွဲတွေမှာတခြားကြီးညာတဲ့သူတွေသတင်းသမားတွေရဲ့ပြောဆိုသုံးသပ်မှုတွေကိုဗီဒီယိုကနေနားထောင်တယ်လို့ကိန်းကနန်းခန့်မှန်းချက်တွေအပေါ်အခြေခံပြီးသူကသုံးသပ်ချက်တွေကိုပြောဆိုပါတယ်။သူကိုယ်တိုင်လည်းငငယ်ကဘောလုံးကစားခဲ့ပြီးတော့အားကစားသမားတိုင်းရဲ့ကစားပုံ၊နေရာနဲ့အခြေတွေကိုသိနေတာကြောင့်အခုလိုသုံးသပ်နိုင်တာလို့သူကပြောပါတယ်။ဘာကီနာဖာဆိုနိုင်ငံမှာ2015ခုနှစ်အစိုးရအချက်အလက်တွေအရမျက်မမြင်တိကျမှ၄တန်းရှိပြီးတော့သူတို့အများစုအတွက်အလုပ်ကိုင်ခွင့်လန်းကရှာပါပါတယ်။မျက်မမြင်သူတွေကိုဖယ်ကျင်ထားပြီးနှိမ့်ချဆက်ဆံကြတဲ့အပြင်မိဘတွေကလည်းမျက်မမြင်သားသမီးတွေကိုပညာမသင်ခိုင်းတဲ့အတွက်အနာဂတ်မှာအလုပ်ကံရဖို့ကလည်းခဲယဉ်ပါတယ်။ဒီလိုအကြောင်းတွေရှိတာကြောင့်ဘန်ဒါအိုကိုအနေနဲ့အသံစွမ်းတွေရဲ့အခွင့်အရေးတွေကိုရရှိစေဖို့နဲ့သူတို့ကိုထိခိုက်စေတဲ့အကြောင်းအရာတွေကိုပြုပြင်ဖို့အတွက်အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုတည်ထောင်ပြီးကြိုးပမ်းနေသူလည်းဖြစ်ပါတယ်။ဘန်ဒါအိုကိုဟာမျက်မမြင်အားကစားဝေဖန်သုံးသပ်သူတဦးဖြစ်ပြီးသူ့ရဲ့သုံးသပ်ချက်တွေဟာဓမ္မရိတ်တန်းကြတာကြောင့်နားထောင်လို့ကောင်းတဲ့အကြောင်းသူ့ရဲ့ပြည်သက်တချို့ကတော့ပြောဆိုကြပါရဲ့ရှင
်။လီဗျားနိုင်ငံမြို့တော်ထရိုပိုလီနာကမြို့ကလေးတစ်ခုမှာပထမအဆုံးကျက်ဖအနှပ်ပိုင်ပွဲကျင်းပခဲ့ပါတယ်။နှုတ်သီးအစ6ရောက်အဆုံးအမျိုးမျိုးသောကျက်ဖမျိုးတွေတဲကအလှဆုံးကျက်ဖကိုရွေးကြတာပါ။ကျက်ဖတွေကိုသူတို့ရဲ့အရွယ်အစားအယောင်နဲ့အမွှေးတောက်ပပုံတွေကိုကြည့်ပြီးအဆင့်တက်မှတ်ကြတာပါဒီနှစ်မှာတော့ပထမရသွားတဲ့ကျက်ဖကအမှတ် 63.8 မှတ်ရသွားပါတယ်အဖြူနဲ့အမဲရောင်ရှိတဲ့ဒီကျက်ဖဟာအဝါရောင်တောက်တောက်6လောက်ရှိသလိုအကောင်ကလည်းတော်တော်ကြီးပါတယ်ပရိပခ္ခတွေဖြစ်ပွားနေတဲ့လေပြားနိုင်ငံမှာတိုက်ပွဲတွေအစားလူငယ်တွေအတွက်တစ်ခုခုစိတ်ဝင်စားစရာရစေဖို့အတွက်အခုလိုပွဲကိုကျင်းပတာဖြစ်တဲ့အကြောင်းပွဲစီစဉ်သူတို့ကပြောပါတယ်စုတွေကတော့ဒေါ်လာ50ကနေ800အထိချီးမြှင့်ခဲ့ပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံကမိတ်ကပ်ပညာရှင်တဦးကတော့သူ့ယင်ဘက်ပေါ်မှာနာမည်ကျော်ကြားထင်ရှားသူတွေရဲ့ပုံတွေကိုဖန်တီးရေးချယ်နေပါတယ်။
အသက်23နှစ်အရွယ်မိခင်ပညာရှင်ဦးနီမယ်ရီအာယိုမီဒီဟာဒုက္ခနာကိုကိုကင်းဘတ်ဆာတစ်ခုလိုသဘောထားပြီးပုံတွေကိုရေးချယ်နေတာပါပုံတစ်ခုပြဖို့အတွက်အချိန်9နာရီကျော်လောက်အချိန်ယူရပြီးသူ့ရဲ့ကိုယ်ပေါ်မှာရေးချယ်တာဖြစ်တာကြောင့်အညောင်းမီဒီတကိုယ်လုံးကတ်ခဲနာကျင်ရတယ်လို့လည်းသူကပြောပါတယ်တခါတလေသူဆွဲတဲ့ပုံတူကမတူတဲ့အတွက်လဲပြန်ဖြက်လိုက်ပြန်ရေးလိုက်လဲရတာကြောင့်အချိန်ပိုကြတယ်လို့လည်းသူကပြောပါတယ်ရှင
်အမေရိကန်ပြည်တော်စုဘားမောင်ပြည်နယ်နယူပေါ့မြို့မှာရေခဲပြင်နယ်ပြီးခဲ့တဲ့အဖက်ကရေကူးပြိုင်ပွဲကျင်းပခဲ့ပါတယ်အပူချိန်1ဒီဂရီဆယ်ဆီယပ်လောက်ပဲရှိတဲ့အချိန်ရေခဲပြင်နယ်မှာမီတာ50လောက်အချိန်ရှိတဲ့ရေကန်ကိုခဲနေတဲ့ရေကန်ကြီးနေရာမှာဒူဘီပြိုင်ပွဲကျင်းပခဲ့တာပါ2015ခုနှစ်ကစတင်ခဲ့တဲ့ဒီရေကူးပြိုင်ပွဲကိုနှစ်စဉ်ကျင်းပခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတော့လူပေါင်း120ကျော်ဝင်ရောက်ရှင်ပြန်ခဲ့ကြပါတယ်ရေကူးဝတ်ဆုံးခေါင်းစွန့်နဲ့မျက်မှန်ကိုသာဝတ်ဆင်ခွင့်ပေးထားပြီးတော့တကူလုံးဖုံးတဲ့ရေကူးဝတ်ဆုံးမျိုးတော့ဝတ်ဆင်ခွင့်မပေးပါဘူးပြိုင်ပွဲဝင်ပြီးသွားသူတွေအနေနဲ့အနာကအဆောက်အဦအသေးလေးတစ်ခုမှနှွေးထွေးသွားအောင်စောင်းတွေညနေတုပ်ပွားတွေပတ်ဖို့စီစဉ်ထားပြီးတော့ရင်ွေးထဲမှာလည်းခြေထောက်ဆိုင်နိုင်ပါတယ်အမေရိကန်ပြည်ထောင်စုနေရာအနှံ့နဲ့ကနေဒါနိုင်ငံကအတွေ့အကြုံရင်ရေခဲပြင်ရေကူးသမားတွေပါဝင်ခဲ့သလိုစတင်စမ်းသပ်ရှင်ပြိုင်ကြမဲ့အပျော်တမ်းရေကူးသမားတွေလည်းပါဝင်ခဲ့ပါတယ်ခင်ဗျာ
ကိုငင်းညံ့နဲ့မက်ခင်ဖြူတွေးတို့တင်ဆက်ကြတဲ့ထူးခြားစမ်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုစာရေးသားပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ည9:00-10:00အထိ VOA အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါလိုင်းနိုမီတာ32 31နဲ့51တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်အမေရိကန်ကယူကရိန်းအတွက်ကာကွယ်ရေးဆိုင်ရာလက်နက်ပစ္စည်းတွေရောစစ်ပွဲမှာပိတ်မိနေတဲ့အရက်သားတွေကိုဘေးလွတ်ရာပို့ပေးဖို့ပါအမေရိကန်ဒေါ်လာ10ဘီလီယံအရေးပေါ်ငွေချထားပေးဖို့အတွက်မကြခင်မှာပဲလွှတ်တော်ကအတီးပြုတ်ပေးဖို့ရှိတယ်လို့အထက်လွှတ်တော်မှခရစ်မာဖီကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းရဲ့ခုခံစစ်ကိုအမေရိကန်ပါတီကြီးနှစ်ရက်စလုံးလိုလိုကထောက်ခံနေတာဖြစ်ပေမဲ့ယူကရိန်းမှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုရန်ကိုကာကွယ်ဖို့အတွက် No Fly Zone လင်းရင်မပြန်တမ်းရဇုံတတ်မှတ်ပေးဖို့နောက်ထပ်တောင်းဆိုချက်ကိုတော့မလိုက်ရောကြပါဘူး။ရုရှားနိုင်ငံတလွှားကမြို့ပေါင်း50ကျော်မှာယူကရိန်းကိုဝင်ရောက်တိုက်ခိုက်တဲ့သမ္မတဗလာဒီမီယာပူတင်ကိုဆန့်ကျင်ဆန္ဒပြသူထောင်ပေါင်းများစွာအဖမ်းဆီးခံခဲ့ရတယ်လို့ရုရှားပြည်ထောင်စုဝန်ကြီးဌာနကရောဆန္ဒပြမှုစောင့်ကြည့်မှတ်တမ်းတင်တဲ့ OVD Info လွတ်လပ်တဲ့အဖွဲ့ကပါတနင်္လာနေ့ကပြောပါတယ်။အမေရိကန်နဲ့ဥရောပမဟာမိတ်တွေဟာရုရှားနိုင်ငံကနေသူတို့နိုင်ငံတွေစီကိုရင်းနှီးတင်သွင်းမှုပိတ်ပင်ဖို့အတွက်ဆွေးနွေးနေကြကြောင်းနဲ့တစ်ချိန်တည်းမှာပဲကမ္ဘာတလောရေနံတင်ပို့မှုပုံမှန်ဖြစ်လာအောင်လည်းလှုပ်ဆောင်နေပါတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကန်ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာကရိုဟင်ဂျာဒုက္ခသည်စခန်းမှာမနေ့တုန်းကချင်းရှားတဲ့ရိုဟင်ဂျာအရေးဆောင်ရွက်သူတဦးကိုကွပ်မျက်ဖို့အတွက်အမိန့်ပြန်တန်းထုတ်ပြန်ပေးတယ်ဆိုတဲ့ဩဇာကြီးမားသူအစ္စလမ်ဘာသာရေးခေါင်းဆောင်တူကိုဖမ်းဆီးလိုက်ကြောင်းတနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်ရဲကပြောကြားလိုက်ပါတယ်။
ကျေးဇူးပါခင်ဗျာတင်ပြအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်တင်ကီထိုက်ဖြစ်ပါတယ်ခင်ဗျာအတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ထိုနီဖိုလော့ကနဲ့ဒရက်စမစ်တို့ဖြစ်ကြပါတယ် VOA ရဲ့တင်းနှာနေမနေ့ခင်းအစီအစဉ်တွေကိုလှိုင်းလို့မီတာ3249လှိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်သွားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းရန်ကွာပြီးကိုချမ်းသာစိတ်ချမ်းသာရှိနိုင်တဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.